Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်မေလ4ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်ဒီကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ15 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းရဲ့အစီအစဉ်ပုကကျွန်မစုမုံပါရှင
်မင်္ဂလာညချမ်းပါရှင်ဒီကနေ့ညဘက်သတင်းတွေကိုကိုရနိုင်နဲ့ကျွန်မအနင်္ဂလာလို့ပြောပြမှာပါမြောက်ကိုရီးယားနိုင်ငံကတာတိုပြစ်ဒုံးကြီးတချို့ကိုကိုရီးယားကျွန်းဆွယ်အရှိပဲပြန်လဲဒီကနေ့ပဲဆန်သက်ပြစ်လုလိုက်တယ်လို့တောင်ကိုရီးယားကပြောပါတယ်အစ္စရဲနိုင်ငံတောင်ပိုင်းကိုပါလက်စတိုင်းစစ်သည်ကြွားရဲဒီကနေ့မှာဒုံးကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးဒါကိုအစ္စရဲဘက်ကလေကြောင်းကနေပြန်ပြီးတော့တုံ့ပြန်တိုက်ခိုက်ခဲ့ပါတယ်ထိုင်းပြည်မဟာဗဂျီယာလောင်ကွန်းရဲ့ပိသိက်ခံနန်တက်ပွဲအခမ်းအနားကိုထိုင်းနိုင်ငံဘန်ကောက်မြို့မှာဒီကနေ့ကျင်းပပါရယ်ဒီလိုသတင်းတွေကိုကြားကြမှာပါရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းအတွက်ဒေါသရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းလွှာတွေကတော့စီးရီးပြိပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွေကမြောက်ဦးရှေးဟောင်းယဉ်ကျေးမှုဇုံနယ်မြေကိုစစ်မဲ့ဇုံအဖြစ်နဲ့အမြန်ဆုံးသတ်မှတ်ပေးဖို့ပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အရေးကြီးအဆိုအမျိုးသားလွှတ်တော်မှာတင်သွင်းခဲ့တာမှာတော့အဲ့ဒီအဆိုပယ်ချခံခဲ့ရပါတယ်ဘာကြောင့်အဲ့ဒီအဆိုကိုတင်သွင်းခဲ့ရပါသလဲ
မြောက်ဦးမှာလည်းမဲ့ကြီးလည်းငယ်ထိမှန်တဲ့ခါကြလို့ရှင်တော့ဒါပရိုတက်လောက်ရမယ့် area လို့ကျွန်တော်တို့ကယုံကြည်တယ်အများပြည်သူနဲ့အရေးကြီးတက်ဆိုင်မဖြစ်ရမယ်
အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်အမေရိကန်နိုင်ငံမှာတော့စစ်ကြောသုံးဆွဲတာအရင်တုန်းကတားမြစ်ခဲ့ပေမဲ့အခုတော့နိုင်ငံနေရာတော်တော်များများမှာတရားဝင်သုံးဆွဲလို့ရနေပြီဖြစ်တဲ့အကြောင်းသတင်းလွှာနဲ့အတူ NND ရက်သားဆိုရလက်ထက် YBS ကစနစ်အကြောင်းတင်ဆက်ထားတဲ့မြန်မာတခွင်အစီအစဉ်နဲ့တပ်မတော်ကစစ်တိုင်း၅ခုမှာတစ်ဖက်သက်အပြစ်ရထားတာနောက်ထပ်နှစ်လတက်တန်းတိုးတဲ့အကြောင်းကိုဆွေးနွေးကြမယ်စနေညထဲလေးလိုက်ဆွေးနွေးကြနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်မြောက်ကိုရီးယားနိုင်ငံကတာတိုပစ်ဒုံးကြီးတချို့ကိုကိုရီးယားကျွန်းဆွယ်အရှိပဲပင်လဲတဲ့ဒီကနေ့ပဲဆန်သာပြစ်လုလိုက်တယ်လို့တောင်ကိုရီးယားကပြောပါတယ်နိုင်ငံရဲ့အရှိပိုင်းဝန်ဆန်မြို့ကနေဒေသဆန်တော်ချိန်မနက်9နာရီကျော်လောက်မှာပစ်လိုက်တာလို့တောင်ကိုရီးယားပူရဲစီဦးစီးချုပ်ကကြေညာချက်မှာပြောထားပါတယ်တဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်နဲ့အမေရိကန်သမ္မတဒိုနယ်ထရမ့်တို့အကြားနျူကလ িয়ার လက်နက်ဖျက်သိမ်းရေးဆွေးနွေးပွဲမှာဘာသဘောတူညီချက်မှမရဘဲပြတ်သွားပြီးတော့အခုနောက်ဆုံးမြောက်ကိုရီးယားတို့ရန်စတဲ့ပုံမျိုးလုပ်လိုက်တာလည်းဖြစ်ပါတယ်တကယ်လို့သာမြောက်ကိုရီးယားကပြစ်လွတ်တာဟာတာတိုပစ်ဒုံးကြီးဆိုရင်တော့နိုင်ငံတကာအရေးယူတန်ခတ်မှုအတွက်သူတို့ပေးထားတဲ့ကတိကဝတ်ကိုဖောက်ဖျက်ရမရောက်ပါဘူးမြောက်ကိုရီးယားကတာဝေဒုံးကြီးဒါမှမဟုတ်နျူကလ িয়ার ဒုံးကြီးမဆန်သက်ပါဘူးလို့ပဲပြောထားတာဖြစ်ပါတယ်အခုနောက်ဆုံးဒုံးကြီးဆန်သက်မှုနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားဘက်ကဘာမှပြောလာတာမျိုးမရှိသေးပါဘူးတောင်ကိုရီးယားကတော့မြောက်ကိုရီးယားနိုင်ငံအနေနဲ့စီရေတင်းမာမှုတွေတိုးလာအောင်မလုပ်ဖို့တောင်းဆိုသွားပါတယ်အမေရိကန်ပြည်ထောင်စုမှာတော့ဒီမြောက်ကိုရီးယားရဲ့ဒုံးကြီးဆန်သက်မှုနဲ့ပတ်သက်ပြီးသမ္မတဒိုနယ်ထရမ့်ကိုအမျိုးသားလုံးကျုံရဲ့အကြံပေးဂျွန်ဘောလ်ဒန်ကပြပြဆုံဆုံးရှင်းပြထားတယ်လို့ထိတ်တန့်အစိုးရအရာရှိသူကပြောပါတယ်
ဆလိုဗာကီးယားနိုင်ငံပြည်တွင်းတရင်ထုတ်ကုန်တန်ဖိုး GDP ရဲ့200ခန့်နှုန်းကိုလာမယ့်3နှစ်အတွင်းမှာစီးရီး3စီးအဖြစ်တိုးမြင့်သုံးဆွဲမယ်ဝန်ကြီးချုပ်ပီတာပယ်လဂရီနီရဲ့ကြေညာချက်ကိုအမေရိကန်သမ္မတဒေါနယ်ထရမ့်ကချိုးဆလိုက်ပါတယ်အမေရိကန်ထုတ် F-16 စစ်ဖက်သုံးလေယာဉ်တွေကိုလည်းဆလိုဗာကီးယားနိုင်ငံကဝယ်ယူမှာဖြစ်ပါတယ်နှစ်နိုင်ငံပြန်လည်အကျိုးဖြစ်ထွန်းစေမယ့်ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက် DCA ကိုရရှိလိုက်ကြောင်းသမ္မတအိမ်ပြည်တော်မှာသမ္မတဒေါနယ်ထရမ့်နဲ့ဝန်ကြီးချုပ်ဖယ်လဂရီနီတို့တောက်ချာနေကတွေ့ဆုံပြီးပူးတွဲထုတ်ပြန်လိုက်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်။စောပိုင်းတုန်းကတော့ DCA သဘောတူညီချက်နဲ့ပတ်သက်ပြီးတော့ဥရောပတိုက်အလဲပိုင်းနိုင်ငံတစ်ခုဖြစ်တဲ့ Slovakia နိုင်ငံမှာအငင်းပွားစရာကိစ္စတွေပေါ်ပေါက်ခဲ့ပါတယ်။ DCA စာချုပ်မှာအချက်အလက်တွေကြောင့် Slovakia နိုင်ငံရဲ့အချုပ်အခြာအာဏာကို American နိုင်ငံဝင်ရောက်ဆွတ်ဖက်နိုင်တဲ့ဘက်ဦးတည်သွားနိုင်တယ်ဆိုပြီးတော့ဆိုဗာကီးယားနိုင်ငံဂျာယီဌာနကပြောပါတယ်ဒါပေမဲ့လည်းဥရောပတိုက်အလဲပိုင်းနိုင်ငံတချို့မှာတော့အမေရိကန်နဲ့ရရှိထားတဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုသဘောတူညီမှုမှာပါဝင်လို့တဲ့သဘောထားတွေကိုပြသခဲ့တာပါဒါပြင်တနစ်ကျော်ကြာဆွေးနွေးပြီးတဲ့နောက်အမေရိကန်နဲ့ဟန်ဂေရီကြားနှစ်နိုင်ငံသဘောတူညီမှုကိုပြီးခဲ့လမှာလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်အဲဒီစာချုပ်အရအမေရိကန်နဲ့တခြားပြည်ပတပ်ဖွဲ့တွေအနေနဲ့ဟန်ဂေရီနိုင်ငံထဲမှာမဟာဗျူဟာအရတဆွဲခွင့်ရမှာဖြစ်ပါတယ်ခင်ဗျာ
အစ္စရေးနိုင်ငံတောင်ပိုင်းကိုပါလက်စတိုင်းစစ်သွေးကြွားတွေကဒီကနေ့မှာဒုံးကြီးတွေပစ်ခတ်တိုက်ခတ်ခဲ့ပြီးဒါကိုအစ္စရေးဘက်ကလေကြောင်းကနေပြန်ပြီးတော့ပစ်ခတ်တိုက်ခတ်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါရယ် အစ္စရေးနယ်မြေထဲကိုဒုံးကျည်50ထပ်မင်းပြစ်ခတ်တိုက်ခိုက်ခဲ့ကြတယ်လို့အစ္စရေးဘက်ကပြောပါတယ်။အစ္စရေးလေကြောင်းရန်ကပ်ကွယ်ရေးစနစ်ကအဲ့ဒီဒုံးကျည်ဒါဇင်ပေါင်းများစွာကိုကြားဖြတ်ဟန်တာနိုင်ခဲ့တယ်လို့အစ္စရေးကပြောပါတယ်။ပါလက်စတိုင်းဘက်ကပြစ်လိုက်တဲ့ဒုံးကျည်တွေကြောင့်အစ္စရေးဘက်မှာဘလောက်အထိထိခိုက်သေးဆုံးမှုတွေရှိသလဲဆိုတာကတော့မသိရသေးပါဘူး။ဒါပေမဲ့လည်းပါလက်စတိုင်းဘက်မှာတော့3ယောက်ထပ်မင်းထိခိုက်ဒဏ်ရာရသွားတယ်လို့ဂါဇာဒေသတာဝန်ရှိသူတွေကပြောပါတယ်။မနေ့တောက်ကြနေတုန်းကတော့အစ္စရေးဘက်ကပြစ်ခတ်မှုကြောင့်ပါလက်စတိုင်း4ယောက်သေဆုံးသွားခဲ့တယ်လို့တစ်ချိန်တည်းမှာပဲနှစ်ဖက်နယ်စပ်မှာအပတ်စဉ်ဆန္ဒပြပွဲအတွင်းအစ္စရေးစစ်သား2ဦးဒဏ်ရာရသွားခဲ့ပါတယ်။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာကူးစက်ပြန့်ပွားနေတဲ့အီဘိုလာရောဂါအခြေအနေဆိုးရွားလာနေပြီးရောဂါကြောင့်သေဆုံးသူပေါင်း1000ကျော်သွားပြီလို့နိုင်ငံတကာကြက်ချေနေတဲ့လာဇန်နီအဖွဲ့ IFRC ကပြောပါတယ်။ပြီးခဲ့တဲ့သတင်းဘက်ကတရက်ထဲမှာတင်ရောဂါကူးစက်ခံထားသူပေါင်း23ဦးရှိတယ်လို့ IFRC ကဒီနေ့ပြောပါတယ်။မနစ်ကအီဘိုလာရောဂါပြန့်ပြီးကူးစက်ပြန့်ပွားခဲ့တဲ့အချိန်ကစလို့ဒါဟာစံချိန်တင်လောက်အောင်များလာတဲ့အရေးအတွက်ဖြစ်ပါတယ်။အီဘိုလာကြောင့်သေဆုံးသူ1800ဦးထိရှိသွားပြီလို့ကွန်ဂိုကျန်းမာရေးဝန်ကြီးဌာနကတောက်ချာနေမှာ TV ပြောဆိုပါတယ်။သမိုင်းမှာကူးစက်ရောမှုဒုတိယအမြင့်ဆုံးဖြစ်တဲ့အီဘိုလာရောဂါထိန်းချုပ်ရေးကြိုးပမ်းချက်တွေဟာကျန်းမာရေးဝန်ထမ်းတွေအပေါ်မှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရှုပ်ထွေးနေပါတယ်။လူတော်များများဟာအီဘိုလာဆေးကန်းတွေကိုသွားရင်အကြမ်းဖက်တိုက်ခိုက်ခံရမှာကိုစိုးရိမ်တဲ့အတွက်အိမ်မှာပဲနေဖို့ဆုံးဖြတ်နိုင်တာကြောင့်ကျန်းမာရေးဝန်ထမ်းတွေနဲ့အိမ်နီးချင်းတွေကိုရောဂါကူးစက်နိုင်တဲ့အထိဖြစ်လာနိုင်ပါတယ်။ရောဂါကူးစက်ခံထားရတဲ့လူနာအရေးအတွက်တိုးလာတိုင်းရောဂါကူးစက်ရေးနဲ့ကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေနောက်ဆက်ခံရတာပါ။ရောဂါကူးစက်ခံမဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတဲ့လူမှုအတိုင်းအဝတ်အတွက်အတိုင်းဝိုင်းအတွက်အချိန်မြင့်ဆောင်ရွက်ဖို့လိုအပ်နေချိန်မှာ FRC ကျန်းမာရေးဝန်ထမ်းတွေရဲ့လုံခြုံရေးချိန်ချောက်ခံရတဲ့အပြင်ရောဂါကာကွယ်ထိန်းချုပ်ရေးအတွက်လိုအပ်တဲ့အထောက်အကူတွေမပြည့်မစုံဖြစ်နေတယ်လို့ IFRC ရဲ့ Ebola ရောဂါစီမံကိန်းအရာရှိ Nico Fasina ကပြောပါတယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 639လိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းနက်မီတာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်VOA မြန်မာပိုင်းအစီအစဉ်ကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းပြည်မဟာဝဇီယာလောင်ကွန်းရဲ့ဗိတ်သိက်ခံနန်းတက်ပွဲအခမ်းအနားကိုထိုင်းနိုင်ငံဘက်ကောင်မြော်မှဒီကနေ့ကျင်းပခဲ့ပါတယ်။အသက်66နှစ်ရှိပြီဖြစ်တဲ့ထိုင်းပြည်မဟာဝဇီယာလောင်ကွန်းရဲ့နန်းတက်ပွဲအခမ်းအနားကိုဒီကနေ့စနေနေ့ကစတင်ပြီး3ရက်ကြာကျင်းပသွားမှာဖြစ်ပါတယ်။အမေရိကန်ဒေါ်လာတန်30လောက်အကုန်ကျခံကျင်းပခဲ့တဲ့ထိုင်းပြည်ရဲ့နန်းတက်ပွဲအတွက်ရုပ်တံကနေလည်းထုတ်လွှင့်ပြသခဲ့တာပါ။ထိုင်းပြည်ကြီးဘူမီဘောအဒူရာတက်က2016အောက်တိုဘာလမှာနှက်ရွာဆန်သွားပြီးတဲ့နောက်မှာရမမင်းဆက်ရဲ့တတမမြောက်ဘရင်အဖြစ်တားတော်ဝဇီယာလောင်ကွန်းကစီမင်းခံဘရင်စနစ်အရာထီနန်အရအရာကိုဆက်ခံတာဖြစ်ပါတယ်။ဘရင်ကြီးဘူမီဒေါ်အဒူလာတက်ဟာ1959ကနန်းတက်ခေတာကြောင့်တဟာနှစ်ပေါင်း80နှစ်ပါအတွင်းပထမဆုံးအကြိမ်ဘရင်ရဲ့နန်းတက်ပွဲဖြစ်သလိုထိုင်းနိုင်ငံသားအတော်များများအတွက်လည်းတဟာပထမဆုံးအကြိမ်နန်းတက်ပွဲအခမ်းအနားကိုတွေ့ဖူတာပါ။ထိုင်းပြည်မဟာဝဇီယာလောင်ကွန်းကတနင်္လာနေ့မှာတော့နိုင်ငံသားတန်တမန်တွေအပါအဝင်တိုင်းသူပြည်သားတွေကိုတွေ့ဆုံသွားမှာဖြစ်ပြီးအဲ့ဒီနေ့ကိုနိုင်ငံတော်အားလိုက်ရဲ့အဖြစ်ကြေညာထားပါတယ်။ပြည်ခဲ့တဲ့ဗုဒ္ဓဟူးနေ့ကတော့ဘရင်ဝဇီယာလောင်ကွန်းဟာနန်းတော်ဆောင်တပ်ရဲ့တပ်မှုစုတီတာကိုလက်ထပ်ထိမ်းမြှောက်ခဲ့ပြီးမိဖုရားတင်မြှောက်ခဲ့ပါတယ်။ထိုင်းဘရင်ဝဇီယာလောင်ကွန်းဟာအရင်ကအိမ်ထောင်30ရှိခဲ့ပြီးအဲ့ဒီအိမ်ထောင်တွေနဲ့တာသမီ9ယောက်ရခဲ့ပါတယ
်။အိန္ဒိယနိုင်ငံရှေးပိုင်းဩဒစ်ဆာပြည်နယ်မှာဖနီဆိုင်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တာကြောင့်အနည်းဆုံး12ယောက်ထိဆုံးသွားခဲ့ပါတယ်။ဒီမုန်တိုင်းဟာလွန်ခဲ့တဲ့9နှစ်အတွင်းအိန္ဒိယနိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းတွေထဲမှာအင်အားအပြင်းဆုံးမုန်တိုင်းဖြစ်ပါတယ်။အဲ့ဒီနောက်ဒီကနေ့စနေနေ့မှာတော့မုန်တိုင်းဟာအရှေ့မြောက်ဘက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဦးတည်၍ရှားသွားခဲ့ပြီးတော့လူတသန်းကျော်လောက်လည်းဘေးလွတ်ရာကိုရှေ့ပြောင်းနေကြပါတယ်။ဖနီမုန်တိုင်းဟာကုန်းတွင်းပိုင်းကိုဝင်ရောက်ပြီးချိန်မှာတော့အင်အားရော့ချသွားတယ်လို့အိန္ဒိယမိုးလေဝသဌာနကပြောပါတယ်။ဖနီဆိုင်ကလုန်းမုန်တိုင်းကြောင့်ဖြစ်လာတဲ့ထိခိုက်ပျက်စီးဆုံးရှုံးမှုတွေကိုတော့အိန္ဒိယအာဏာပိုင်တွေကလေးလာအကဲဖြတ်နေကြပါတယ်။မုန်တိုင်းလမ်းကြောင်းပေါ်ကကန်ယူရန်မြို့ဖြစ်တဲ့ပူရီမြို့မှာတော့တနအီကို124မိုင်လုံးနဲ့ဝင်ရောက်တိုက်ခတ်ခဲ့တာကြောင့်ရက်စစ်မီတွေပြတ်တောက်ခဲ့သလိုအိမ်ခေါင်မိုးတွေလမ်းသာထစ်ပင်တွေလဲတာအပျက်စီးတွေတော်များများရှိခဲ့ပြီးတော့ပြည်နယ်တဝန်းဒဏ်ရာရတဲ့သူဟာ116ယောက်ရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆိုရင်လည်းမုန်တိုင်းကြောင့်ကန်ယူရန်ဒေသတွေမှာပင်လယ်ရေလိုင်းတွေမြင့်တက်လာခဲ့ပြီးတော့မြန်မာနိုင်ငံကန်ယူရန်တလျှောက်ဒီအနေမိုင်းဒေသတွေကရွာတွေဒါဇင်နဲ့ချီပြီးလဲရေမြုပ်ကုန်တယ်လို့ဒါကာမြို့ကဘေးဒုက္ခကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အနေအများဆုံးကြားရောက်နိုင်တဲ့နေရာတွေကလူ 1.2 သန်းလောက်ကိုမုန်တိုင်းကယ်ဆယ်စခန်း 4,000 လောက်ကိုရွှေ့ပေးခဲ့ရပါတယ်။မုန်တိုင်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံ နိုအခါလီခရိုင်မှာအင်ဂျီအတော်များများပျက်စီးသွားသလိုနှစ်နှစ်သားရဲ့ကလေးတယောက်သေဆုံးပြီးတော့လူ30ကျော်ဒဏ်ရာရသွားတယ်လို့ဒေသခံအာနာပိုင်တွေကရိုက်တာသတင်းဌာနကိုပြောပါတယ်ဗျာ။
ခရီးတဲ့136ယောက်တင်ဆောင်လာတဲ့မိုင်ယာမီလေကြောင်းလိုင်းက Boeing 737လေယာဉ်ဟာအမေရိကန်အရှေ့ပိုင်း Florida ပြည်နယ်က Jacksonville မြို့ Naval Air စစ်လေယာဉ်ကွင်းမှာဆင်းသက်တဲ့အချိန်လမ်းချော်ပြီးတော့ St. John မြစ်ထဲကိုချော်ကျသွားတယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။ကျူဘားနိုင်ငံ Guantanamo စစ်အခြေစိုက်စခန်းကနေထွက်လာတဲ့လေယာဉ်ဟာမနေ့တောက်ကြနေ့ညကမိုးကြိုးမုန်တိုင်းကျနေတဲ့အချိန်မှာပဲလေယာဉ်ပြေးလမ်းပေါ်ဆင်းသက်တဲ့အချိန်မှာလမ်းချော်ပြီးတော့ပြေးလမ်းအဆုံးမှာရှိနေတဲ့မြစ်ထဲကိုကျသွားတာလို့ WOKV TV ဒေတာရင်းရုပ်မြင်သံကြားသတင်းဌာနကပြောပါတယ်။တန်ရာရသွားခဲ့တဲ့ခီးတဲ့20ဦးကိုစီရင်ခေါ်သွားပေမဲ့သူစိုးဝအခြေအနေမရှိဘူးလို့အဲ့ဒီသတင်းဌာနကပြောပါတယ်။အဲ့ဒီလေရင်မြစ်ပေါ်မှာပေါ်နေတာကိုတပ်ပုံတွေထဲမှာတွေ့ရပါတယ်။ရေပြင်ပေါ်ယူစိန်ထွက်ကြလာတဲ့လေရင်စီတွေကိုပြတ်မသွားအောင်ဝိုင်းဝန်းလုပ်ကိုင်နေကြတယ်လို့ Jacksonville မြို့တော်ဝန် Larry Curry ကပြောပါတယ်။ Boring Company ပြောခွင့်ရသူကတော့ဒီဖြစ်ရပ်ကိုသိရှိကြောင်းနဲ့သတင်းအချက်အလက်တွေကိုစုဆောင်းနေတယ်လို့ Reuters သတင်းဌာနကပြောပါတယ်။
အင်္ဂလန်မှာဒီနေ့ကစားခဲ့တဲ့ Premier League ဘောလုံးပွဲမှာတော့ဘုံမောက်ကတော့တနမ်ကိုတကူကူမရှိနဲ့နိုင်သွားခဲ့ပါတယ်။ဘုံမောက်အတွက်ဂိုးကိုတော့ Nathan Ake ကမိနစ်90မှာခေါင်းတိုက်ပြီးတော့သွင်းခဲ့တာဖြစ်ပါတယ်။ဒီပွဲမှာတော့တနမ်အသင်းဘက်က Song အပါအဝင်နောက်တစ်ယောက်လည်းထုတ်ခံခဲ့ရပါတယ်။ဒါကြောင့်တော့တနမ်ဟာဒီပွဲမှာ6ယောက်နဲ့ကစားခဲ့ရတာဖြစ်ပါတယ်။မနေ့ကကစားသွားတဲ့ဘောလုံးပွဲမှာတော့ Everton ကပန်လီကိုနှခုကိုမရှိနဲ့နိုင်သွားပါတယ်။ Everton အတွက်ဂိုးတွေကိုတော့18မိနစ်နဲ့မိနစ်20တွေမှာသွင်းယူခဲ့တာပါ။18မိနစ်မှာ Everton က Richarlison ကဝေးကနေခံတာကိုပန်လီကဘမ်မီနဲ့ထိပြီးတော့ဝင်သွားခဲ့လို့ Everton အဖွင့်ကိုရပါတယ်။ဒုတိယဂိုးကိုတော့မိနစ်20မှာ Coleman ကခေါင်းတိုက်ပြီးတော့သွင်းယူခဲ့တာဖြစ်ပါတယ်။ဒီနေ့ကြံတဲ့ပွဲစဉ်တွေမှာတော့ Wolves နဲ့ Fulham, West Ham နဲ့ Southampton တို့ကစားနေကြပြီးတော့ Cardiff နဲ့ Crystal Palace, Newcastle နဲ့ Liverpool တို့လည်းကစားကြမှာဖြစ်ပါတယ်ခင်ဗျာ
။စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာရော VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာပါတပြိုင်တည်းထုတ်လွှင့်ပေးနေတာမို့အချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးစနေညအတွက်ထိတ်တဲရောက်သတင်းလွှာတော်ကိုတင်ဆက်ပေးကြပါမယ်။စီရင်ပရိပခတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွင်းကမြောက်ဦးရှေးဟောင်းရင်ကျေးမှုနေဒေသကိုစစ်မဲ့ဇုံဖြစ်နေအ мян ဆုံးသတ်မှတ်ပေးဖို့ပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အရေးကြီးဆိုအမျိုးသားလွှတ်တော်မှတင်သွင်းခဲ့တာမှာတော့အဲ့ဒီအဆိုပယ်ချခံခဲ့ရတယ်လို့တင်သွင်းခဲ့တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။မြောက်ဦးစေဒီပထိုးတတိုင်းနေနာမှာတိုက်ပွဲတွေမဖြစ်ဖို့လက်နက်ကြီးကြီးတွေမကြဖို့ရခိုင်ပြည်နယ်လွှတ်တော်တွေကအဆိုတင်သွင်းမှုကိုတော့အဆိုလက်ခံပြီးတော့လာမယ့်တနင်္လာနေ့မှာဆွေးနွေးကြဖို့ရှိတယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်မြောက်ဦးရှေးဟောင်းရင်ကျေးမှုနယ်မြေလက်နက်ကြီးကြီးမခစေဖို့လွှတ်တော်ကိုယ်စားလှယ်တွေဘလို့ကြိုးပမ်းလှုပ်ဆောင်နေပါသလဲ
မြမစိုးရတက်တဲ့ရခိုင်တိုင်းရင်းသားလက်နက်ကင်တက်အေးအေးတို့ကြာစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်တွင်း6မြို့နယ်တွေကမြောက်ဦးမြို့နယ်တွေမှာတော့စစ်ရေးတင်းမာနေစေဖြစ်လို့မြောက်ဦးရှေးဟောင်းရင်ကျေးမှုနယ်မြေကိုစစ်မဲ့ဇုံသတ်မှတ်ပေးဖို့ရဲရှေးဟောင်းနယ်မြေရဲ့လက်နက်ကြီးကြီးစံတွေမကြရအောင်ဒါတွေအပြင်ဒီရှေးဟောင်းနယ်မြေထဲမှာလက်နက်ကင်တက်တွေတက်ဆွဲနေရယူထားတာမရှိအောင်ပြည်အောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရဘက်ကအရေးတကြီးဆောင်ရွက်ပေးဖို့လွှတ်တော်ကိုယ်စားလှယ်တွေဘက်ကအရေးကြီးအဆိုတွေတင်သွင်းပြီးတော့ကာကွယ်ဆောင်ရှောက်နိုင်ရေးကြိုးပမ်းနေကြပါတယ်အမျိုးသားလွတ်တော်မှာတော့အမျိုးသားလွတ်တော်ကိုစလဲဒေါထုမေကနေပြီးတော့ရခိုင်မြောက်ဦးရင်ကျေးမှုဒေသကိုစစ်မဲ့ဆုံးဖြစ်အ мян ဆုံးသတ်မှတ်ဆောင်ရွက်ပေးဖို့ပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အရေးကြီးအဆိုတင်သွင်းခဲ့ပါတယ်။ဒါပေမဲ့လည်းစစ်မဲ့ဆုံးသတ်မှတ်နိုင်ရေးဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတာမရှိသလိုလွတ်တော်ဥပဒေဒီဥပဒေတွေမှာလည်းပြဋ္ဌာန်းထားခြင်းမရှိဆိုတဲ့အကြောင်းပြချက်နဲ့ပယ်ချခံခဲ့ရပါတယ်။ရခိုင်လွတ်တော်ကိုစလဲမတ်ထုမေက
ဒီမနေ့ကတော့ဒီမြောက်ဦးကို၃ရက်တာပေါ့နော်ကိုကိုဝန်ကျော်ပြီးတော့လေ့လာခဲ့တယ်အဒီဒီရဲ့အပန်းလေးပါအစနားထောင်ခဲ့တယ်။နောက်ရတဲ့ပရင်းချက်လက်ဒီအကုန်အလေးလာခဲ့တယ်။ဆိုတော့အဓိကတော့ဒီရှင်ဟောင်းအမွေနှစ်စုံဖြစ်တဲ့မြောက်ဦးကိုဟိုဒီလက်နဲ့ကြီးငယ်နဲ့ဒါကြိတ်ခတ်နေတဲ့အရာတွေကိုအဲ့ဒါဘလို့မှမဖြစ်အသင့်မဖြစ်ထိုက်ဘူး။ဒါဥပဒေမှာလည်းပဲရှင်ဟောင်းစုံတွေကိုအစိုးရအနေနဲ့ကာကွယ်ရမယ်လို့ဒီကျွန်မကစစ်မဲ့စုံတတ်မှတ်ပေးဖို့အတွက်နေပြီးတော့အရေးကြီးအဆိုတင်ခဲ့တာပေါ့။မြောက်ဦးမှာလက်နဲ့ကြီးလက်နဲ့ငယ်ထိမှန်တဲ့ခါကြလို့ရှင်တော့ဒါပရိုတက်လုပ်ရမယ့် area လို့ကျွန်တော်တို့ကယုံကြည်တယ်။အများပြည်သူနဲ့အရေးကြီးတက်ဆိုင်နဲ့ဖြစ်ရမယ်လို့ပြောပြထားတယ်။ဆိုတော့အများပြည်သူမဟုတ်ဘူးဒါတက္ကသိုလ်လုံးထဲတော်မှာ World Heritage ဖြစ်လာလို့ရှင်တက္ကသိုလ်လုံးထဲတော်မှာတက်ဆိုင်
တယ်ကြောင့်မလို့အများပြည်သူနဲ့သက်ဆိုင်နေဆိုတာကတော့သိချင်တယ်ဒီစစ်မဲဆောင်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားခြင်းမရှိဘူးပေါ့နောက်တစ်ခုကအရေးကြီးဆုံးနဲ့ပတ်သက်ပြီးတော့မြို့သားလွတ်တော်မှာရှိတဲ့ဥပဒေနည်းဥပဒေမှာလည်းပဲအရေးကြီးဆုံးနဲ့ကန့်ညီရမယ့်ချက်လည်းပဲရှိတယ်ဒီအရေးကြီးဆုံးကိုစစ်မဲပြကဥပဒေကြီးရဲ့အထာကြီးရတယ်ကျွန်တော်တို့စာနဲ့ကြံပြန်ပါတယ်ဟုတ်ကဲ့
ရခိုင်ပြည်နယ်လွတ်တော်မှာလည်းမြောက်ဦးရှေးဟောင်းရင်ကျေးမှုနယ်မြေကိုလက်နက်ကြီးကြီးတွေမကြောက်စေဖို့ဇေဒီပထိုးတိုင်းနေနာမှာတိုက်ပွဲတွေမဖြစ်ပွားစေဖို့အရေးရခိုင်လွတ်တော်ကိုယ်စားလှယ်တွေဘက်ကအရေးကြီးဆိုတင်သွင်းခဲ့တာကိုတော့ရခိုင်ပြည်နယ်လွတ်တော်ကလက်ခံခဲ့ပါတယ်ရခိုင်ပြည်နယ်လွတ်တော်မှာလာမယ့်တနင်္လာနေ့မှာတော့အဲ့ဒီအဆိုကိုအရေးကြီးဆွေးနွေးကြဖို့ရှိတယ်လို့မြောက်ဦးမဲဆန္ဒနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းသားစိန်က VOA ကိုပြောပါတယ
်ကျွန်တော်တို့ရခိုင်ပြည်နယ်လွတ်တော်မှာလည်းပဲမြောက်ဦးအမွေအနည်းနဲ့ပတ်သက်ပြီးတော့မြောက်ဦးဒီရှေးဟောင်းဇာတိပထိုးတိုင်းလူအနာမှာပေါ့နော်ဒီတက်ပွဲတွေမဖြစ်ဖို့ပြီးတော့လက်နဲ့ကြည့်လက်နဲ့ငယ်တွေမဖြစ်ဖို့အဲ့ဒါကိုအစိုးအဖြစ်တင်ထားတာရှိပါဖလော့တော်ကတော့အဲ့ဒီအစိုးနဲ့ပတ်သက်ပြီးတော့လက်ခံဆွေးနွေးဖို့အတွက်အတည်ပြုခဲ့ပါကျွန်တော်တို့မြောက်ဦးအမွေအနှစ်ဆိုတာဥက္ကူမြောက်ဦးသားတွေပိုင်ဆိုင်တယ်လို့ရခိုင်သူရခိုင်သားတွေလည်းပိုင်တယ်ရခိုင်သူရခိုင်သားတွေပိုင်တယ်လို့ကျွန်တော်မြန်မာနိုင်ငံလူနိုင်ငံသားအားလုံးပိုင်ဆိုင်တဲ့အမွေအနှစ်ဖြစ်ဒါဟာကဘာအမွေနှစ်စည်းရင်းလေးကိုဝင်ပေါ်လို့ရှိရင်ကဘာသူကဘာသားတွေရဲ့အမွေနှစ်ဖြစ်တော့ပါလိမ့်အထူးသဖြင့်စစ်မဖြစ်ဖို့ပေါ့နော်ပြီးတော့လက်နဲ့ကြည့်လက်နဲ့ငယ်အဲမဖြစ်ဖို့အထူးအရေးကြီးပါတယ
်မြောက်ဥပါဝေမြန်မာနိုင်ငံတွင်းကရှေးဟောင်းရည်ကျေးမှုဒေသတွေကိုစစ်မဲ့ဆောင်အဖြစ်အခြေခံဥပဒေမှာအမြန်ဆုံးပြဋ္ဌာန်းနိုင်မှုလိုအပ်နေပြီဖြစ်တယ်လို့လှုပ်ဆောင်နိုင်တဲ့လီလန်တွေနဲ့ဆက်ပြီးစူးစမ်းသွားမယ်လို့ရခိုင်မျိုးသားလွတ်တော်ကိုယ်စားလှယ်မတ်ထူမေကပြောပါရယ်
အဲဆိုဒီအဆိုအရေးကြီးချင်နေမပိုင်ညီဘူးမဟုတ်ဘူးစစ်မဲ့ဆောင်ဆိုတဲ့ပေါ်ပြချက်ကလည်းဖွဲ့စည်းပုံအခြေခံဥပဒေမှာမပါရှိဘူးဆိုလို့ရှိရင်တော့ဒီစစ်မဲ့ဆောင်ဟောတာဒါကိုကိုယ်စားပြုနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာမပါတိတယ်မဆန့်ကျင်တဲ့ဟောတာတလုံးကိုတော့ရှားမှာပဲရှင်။ရှားပြီးတော့မှနေပြီးတော့ကွန်ပျူတာဖုန်းတော့ကြိုးစားကြည့်မယ်လို့အပြင်ရှင်းထားတယ်ပြင်ဆင်နေတယ်။ဒီရှိအောင်အမွေနှစ်ကထင်းပင်းရမယ်အရာတွေနေပြီးတော့နိုင်ငံတော်နေနဲ့လက်တော်ဝန်ရှိတယ်။နိုင်ငံတော်နိုင်ငံသားမှလည်းတာဝန်ရှိတယ်။ဒါနဲ့ပဲဖြစ်တယ်နေနဲ့လက်တော်ဝန်ရှိတယ်လို့ကျွန်မယုံကြည်တယ်။ဒါကြောင့်မလို့စစ်မဲ့ဆောင်ဆိုတဲ့အရာကိုတော့လက်ထရှိဖြစ်ပြီးပုံနေပြီးတော့ပြင်ဆင်တဲ့အခါမှာတော့မဟုတ်အတိတ်ရဲစဲတဲ့အခါမှာတော့ဒီစမေဇုံဆိုတော့ဟာဝတ်တက်ပြောင်းလို့ကြိုးစားရမှာပဲဟုတ်ကဲ့
ရှင်။ရခိုင်ပြည်နယ်သူပြည်နယ်သားတွေအပါအဝင်မြန်မာနိုင်ငံသားတွေကတံပိုးထားတဲ့ UNESCO ကမ္ဘာရှေးဟောင်းအမွေနဲ့စည်းဝင်အဖြစ်သတ်မှတ်နိုင်ရေးကြိုးစားနေတဲ့ရခိုင်ရှေးဟောင်းပြောင်းဦးမြို့တို့ရဲ့ရင်ကျေးမှုတံပိုးကြီးမားလာတဲ့ဇေဒီပထိုးတွေအမြောက်လက်နက်ကြီးတွေနဲ့ပစ်ခတ်ခံရလို့လက်နက်ကြီးကြီးတံတွေနဲ့တုံခါပို့တွေကြောင့်အဆောက်အုံတွေပြိုကျပျက်စီးသွားနိုင်တဲ့အန္တရာယ်ဖြစ်နေတယ်လို့လည်းမြောက်ဦးရင်ကျေးမှုအမွေနဲ့ဒေသထိတ်သိမ်းဆောက်ရှောက်ရေးအသင်းကလည်း VOA ကိုပြောဆိုထားပါတယ်ဒါပေမဲ့လည်းမြောက်ဦးရှေးဟောင်းတည်ပြည်ထဲမှာပြစ်ခတ်တက်ခိုက်မှုတွေမရှိပါဘူးလို့လက်နက်ကင်တက်တစ်ဖက်စလုံးကတော့ညှင်းဆက်ထားပါတယ်ရှင်ဖီယိုရဲ့မြန်မာပိုင်းရဲ့စနေညမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်ပြည်ထောင်စုမှာဆေးကြောက်သုံးဆွဲနိုင်တဲ့အခြေအနေတွေအကြောင်းသတင်းတင်ဆက်ပေးကြပါတယ်အမေရိကန်ပြည်ထောင်စုမှာတော့ဆေးကြောက်သုံးဆွဲတာကိုတစ်ချိန်လုံးကတားမြစ်ပြီးတော့ကဲ့ရဲ့ရှုံချခဲ့ကြပေမဲ့လည်းအခုအခါမှာတော့နိုင်ငံရဲ့နေရာတော်တော်များများမှာတရားဝင်သုံးဆွဲလို့ရလာနေပြီဖြစ်ပါတယ်အဓိကအားဖြင့်တော့ဆေးဝါးအဖြစ်အသုံးပြုမှုတွေဖြစ်ပေမဲ့အပျော်အပန်းဖြစ်အနေနဲ့လည်းပို့ပြီးတော့မှသုံးလာနေကြပါတယ်ဆေးကြောက်သုံးဆွဲတာကခိရည်စည်းကြောင်းတစ်ခုလို့ဖြစ်လာနေတာနဲ့အမျှငယ်ငယ်တုန်းကဆေးကြောက်သုံးခဲ့တဲ့အသက်80 80အရွယ်အမေရိကန်တွေဟာအသက်အရွယ်အရာနာကျင်ကြိုက်ခဲမှုတွေကိုတက်တာပြောက်ကဲအောင်လို့အခုအခါမှာတော့ဆေးကြောက်ပါတဲ့ပစ္စည်းတွေကိုလည်းအသုံးပြုလာနေပါတယ် VOA သတင်းတော့ဇလတိကဟုတ်သတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါရှင
်အမေရိကန်နိုင်ငံကယ်လီဖိုးနီးယားတောင်ပိုင်းကပင်စင်စားရီနေထိုင်တဲ့ Laguna Woods Village ကတက်ကြီးရွယ်တွေဟာ Santa Ana မြို့မှာရှိတဲ့ဈေးကြောင်းနဲ့ကုတဲ့ဈေးကန်းတွေကိုဘတ်ကားနဲ့လာတိုင်းသွားရောက်ပြီးတော့အိမ်မှာပင်ကိုကစားနေတဲ့ကစားစားတောက်ပြီးတော့ဈေးကြောင်းတွေယူကြပါတယ် Tracy Vincent ဟာအသက်58နှစ်အရွယ်ဈေးကြောင်းသုံးဆွဲသူဖြစ်ပါတယ
် I like to run around and started having issues with my knees and somebody suggested well why don't you try smoking pot
ကျွန်မပြေးရတာကြိုက်လို့ပြေးလည်းပြေးပြစ်တယ်လေဒါပေမဲ့ပြေးတာများလာတော့ဒူးကဆပြီးတော့နားလာပါတယ်အဲ့မှာတယောက်ကဈေးကြောင်းရှူပါလားအဆင်မြင့်တွေနားတာပျောက်တယ်တက်တာစီတယ်ဆိုပြီးတော့အကြံပေးလို့ပ
ါဈေးကြောင်းသုံးဆွဲဖို့ကိုစိတ်ဝင်စားမှုအများဆုံးကတော့အသက်65နှစ်နဲ့အထက်လူကြီးတွေဖြစ်ကြပါတယ်ဒီတဲကတချို့တွေကလည်းသူတို့ငငယ်ကဈေးကြောက်ကိုသုံးမှုကြတယ်လို့ပြောပါတယ်အသက်80အရွယ် Adele Frasella ကတော့
I used to do it when I was like 18 19 20 and had a baby got married and stopped doing it
ကျမအသက်18 19 20လောက်ကသုံးမှုပါတယ်နောက်တော့အိမ်ထောင်တွေကြကလေးတွေရပြီးမသုံးတော့ပါဘူးတခါတလေတော့လည်းပြန်သုံးချင်ပါတယ်ဒါပေမဲ့နည်းနည်းကြာတော့လည်းမသုံးချင်တော့ပါဘူးဒါပေမဲ့အသက်အရွယ်တစ်ခုကိုရောက်လာပြီးတော့အေးအေးဆေးဆေးဖြစ်လာတဲ့အခါကျတော့လည်းအားနေတော့လူတိုင်းကပြန်သုံးလာနေကြပါတယ
်ဇန်နာအနာမှာရှိတဲ့ The Bud and Bloom ဆေးကြောင်းနဲ့ကုတဲ့ဒီဆေးကန်းကအသက်ကြီးရွယ်တွေကိုဘတ်စကားနဲ့အခမဲ့ကျူပို့လှုပ်ဆောင်ပေးပြီးတော့ဆေးကြောင်းကိုလည်းအန္တရာယ်မဖြစ်အောင်သုံးဆွဲနိုင်မဲ့နည်းလမ်းကိုပါပေးထားပါတယ်ဒေါက်တာဘော်နီဂိုးစတိုင်ဟာဆေးဘက်ဆိုင်ရာအကြံပေးဖြစ်ပါတယ
် We have to be very cognizant of the fact that it can interact with certain other medications
ဆေးကြောက်ကတခြားဆေးတွေတောက်နေတဲ့သူတွေအတွက်အကျိုးဆက်တွေရှိနိုင်တယ်ဆိုတာကိုတော့ကျမတို့သိဖို့လိုပါတယ်အဲ့တော့တကယ်လို့အသက်အရွယ်ကြီးရင်တဲ့သူတယောက်ဒါမှမဟုတ်တခြားဆေးတွေအများကြီးတောက်နေရတဲ့သူတွေသွေးကျဲဆေးတွေလိုမျိုးတောက်နေရတဲ့သူတွေအနေနဲ့သူတို့ရဲ့ဆေးရဝင်းနဲ့အမှန်တကယ်ဆွေးနွေးသင့်ပါတယ်ဒါမှအရေးပေါ်ဌာနကိုမရောက်မှာပ
ါရေဝေအားဖြင့်တော့ဆေးကြောင်းနဲ့ပတ်သက်ပြီးနောက်ထပ်သူတွေသနာတွေလှုပ်ဖို့လိုအပ်တယ်လို့ကြောင်းကျင်သူတွေကပြောပါတယ်ဒါမဲ့လဲဆေးကြောင်းကိုမှန်မှန်သုံးဆွဲခြင်းအားဖြင့်အသက်ကြီးတဲ့သူတွေခံစားရတဲ့အိမ်မပြောတာစိုးရင်ပူပန်တာစိတ်ပင်ပန်းနှွမ်းနေတာအစ်စ်ရောင်တာခန်းနာတာကြွက်သားတွေတောင်းတနေခြင်းတာစိတ်ဆိုးဒေါသဖြစ်တာတို့လိုရောဂါမျိုးတွေကိုသက်သာပျောက်ကင်းစေတယ်ဆိုပြီးတော့အများစုကသဘောတူလက်ခံထားကြပါတယ်ဆေးကြောက်ကအမေရိကန်ပင်မခေရည်စည်းကြောင်းကိုဝင်းအောင်လာနေတာနဲ့အမျှဆေးတန်းပြာခွက်လျှက်စစ်ဆေးတန်းဆေးကြောက်စီတကြားလုံးစတဲ့ဆေးကြောက်နဲ့ဆက်နွယ်တဲ့အကုန်ပစ္စည်းလုပ်ငန်းတွေကလည်းကြီးထွားလာနေပါတယ်ဘီဘိုကုမ္ပဏီကိုပူးတွဲတည်ထောင်သူစကော့တ်ကမ်ဘယ်ကတော့
It just shows that weed has permeated the full spectrum of society you know like in 3 years it's gone from
ဆေးကြောက်ကိုလူပေါင်းတိုင်းဝိုင်းတစ်ခုလုံးကခြေခြေမြတ်အသုံးပြုလာကြရဲဆိုတာကိုဒါကပြနေပါတယ်လုံးဝနှစ်နှစ်သုံးနှစ်လောက်ကဆိုရင်ဒီကယ်လီဖိုးနီးယားမှာရှိတဲ့ဆေးကန်းတွေကိုတွားတာဘာနဲ့တူနေတယ်လဲဆိုတော့ထောင်ကလွတ်တဲ့သူတွေသူတို့ကိုစောင့်ကြည့်နေတဲ့ရဲရဲရှိကိုတွားတွေ့နေရတယ်လို့ပါပဲ
American Federal ဥပဒေအရတော့ဆေးကြောက်ကိုဆက်ပြီးတော့တားမြစ်ပိတ်ပင်ထားပါတယ်ဒါမဲ့လည်းကယ်လီဖိုးနီးယားအပါအဝင်တခြားပြည်နယ်10ခုကတော့ဆေးကြောက်ကိုပန်းဖြေဖို့အတွက်အပြင်ဆေးဝါးကုသမှုပါပါအသုံးပြုဖို့အတွက်တရားဝင်ခွင့်ပြုထားပါတယ်ခင်ဗျာ
ကိုရနိုင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေတဲ့ကမြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ် NND ရသားဆွေရလက်ထက်မှာတော့ရန်ကုန်မြို့ရဲ့အဓိကသယ်ယူပို့ဆောင်ရေးစနစ်တစ်ခုဖြစ်တဲ့မထသရင်လိုင်းကနေ YBS လို့ပြောင်းလဲပြီးတော့ရင်လန်းချောင်းအစ်စ်တွေကနေရင်လိုင်းတစ်တွေနဲ့ပြည်ဆွဲနေပါတယ် YBS တွေပြည်ဆွဲနေတာနှစ်နှစ်ကျော်လာတဲ့အချိန်မှာတော့ခီးသည်တွေအနေနဲ့ရင်စည်းကကိုငွေသားအပြင်ကတ်နေပါပေးချေနိုင်တော့ပါပါဒါပေမဲ့လည်းဒီလိုမျိုးကတ်စနစ်ကိုလူတိုင်းသုံးနိုင်မှာမလားရင်ပိုင်ရှင်တွေအနေနဲ့ရောရင်စည်းကတွေကိုဘလို့သိသိနိုင်မလဲဆိုတဲ့စိုးရိမ်မှုတွေရှိနေပါတယ်အပြည့်အစုံကိုတော့မြေမကခသတင်းအေဂျင်စီကကိုထုဆက်တင်ပြပေးထားပါတယ
်ရန်ကုန်မြို့မှာပြည်ဆွဲနေတဲ့ YBS ရှင်တွေဟာရင်နောက်လိုက်မှာပါလာကြောင်းခီးသည်တွေဟာအကျွေနဲ့ပတ်သက်ပြီးအခက်အခဲတွေနေစဉ်ရှိနေပါတယ်ဒီအကျွေးပြဿနာကိုဖြေရှင်းဖို့ရင်တွေပေါ်မှာကတ်စနစ်နဲ့ငွေပေးချေနိုင်အောင်လှုပ်ဆောင်နေရမှာကတ်စနစ်လှုပ်ဆောင်မဲ့ကုမ္ပဏီနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ရန်ကုန် Payment Service Company တို့မက်လာထဲမှာသဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းကတ်စနစ်ကိုပြောင်းလဲလိုက်ရင်ပြည်သူအများစုကအသုံးပြုရတာနဲ့ငွေဖြည့်ရတာလွယ်ကူပါမလားဆိုတဲ့စိုးရိမ်စိတ်တွေရှိနေပါတယ်။လာတာမျိုးနယ်မှာနေထိုင်တဲ့ကိုကျော်ချင်းသန်းကတော့ YBS ကတ်စနစ်နဲ့ပတ်သက်လို့အခုလိုပြောပါတယ်။
အဲကျွန်တော်ကတော့အနေငယ်ကိုကြံပေးနေပါဗျာကတ်စနစ်ကတော့လူတိုင်းတော့အချို့လူတိုင်းသုံးတော့သုံးလာကြမှာပဲနောက်ပိုင်းတော့ဒါမဲ့စရင်းကတော့ကျွန်တော်ခက်ခဲဖြစ်မယ်ဆိုတော့ကျွန်တော်ချို့လူရေကြောဗျာအခုကျွန်တော်ဗီဇာကတ်တော့မှာချို့ရေတိတ်မသုံးသက်တာရှိရယ်သုံးသက်တာရှိရယ်လူအများစုကတော့လူအချို့တွေပြောလို့အလွားအမျိုးပေါင်းလို့ရှိရယ်ဆိုတော့ကျွန်တော်တို့ကဘယ်လိုပြောရမလဲကတ်ကတော့အဲချို့လူတွေအစင်ချို့လူတွေအစင်ပြအဲ့တော့ကျွန်တော်နည်းနည်းပါပြန်ပြီးတော့ training ပြန်ပေးရတော့ဒါမှမဟုတ်ကျွန်တော်အသိပညာပေးဖို့အတွက်အဲ့ဒါသုံးပြဖို့အတွက်ကြာအသုံးဝင်မှာဘယ်လိုလုပ်ဖို့အတွက်ကျွန်တော်တို့ဘယ်လိုမျိုးတွေအဲလောက်ရမလဲတော့စဉ်းစားနေမှာနောက်ချက်ကကြောက်ဟိုကတ်ဗျာဟိုကတ်ကဗျာကျွန်တော်ဟိုဒီတိုင်းကတ်လိုက်ရမှရှိရခိုင်ဖက်ရတာရှိရဗျာအဲဖက်ရတဲ့ဟာဆိုဒီမှာဗျာလူ10ယောက်15ဗျာယုံစင်ယုံတဲ့ချိန်ကြရင်ဖက်ရလူ10ယောက်15ဖက်နေမှာဆိုဒီဖက်မှတင်ဗျာကျွန်တော်2စက္ကန့်လောက်အချိန်ကုန်နေဗျာဒီတိုင်းကတ်လိုက်ရတဲ့ဟာဆိုလည်းဒီတိုင်းကတ်လိုက်ရလဲငွေဖက်တဲ့ဟာဆိုကျွန်တော်တို့ကပို့အစီအမြဲခင်ဗျာအဲနောက်ချက်ကကြောဒီပတ်စံဒီကတ်ထဲကဘယ်လိုမျိုးပတ်စံတွေတွင်းမလဲဘယ်လိုမျိုးအဲကုံဝိုင်းပတ်စံဘယ်လိုတည်မလဲအခါရင်ဗျာကတ်ကငွေကတွင်းထားကြတတောင်းကတတောင်းကထုတ်လိုက်လေဗျာကျွန်တော်3 3 3နဲ့ဗျာကျွန်တော်တို့အဲကတ်ကငွေကုံဝါအတွက်အခက်ခဲရှိတာမယ်နောက်ချက်ကကြောကျွန်တော်ဒီကတ်ကပါတခါတတောင်းကတ်ထည့်ပြီးနောက်ထပ်ကတ်တစ်ခါထပ်ပြန်ဝင်ရမှာလားအဲ့လိုညာအစင်ပြေဘူးညာအဲကတ်ကဘယ်လိုထည့်ရမလဲအဲ့လိုမျိုးပေါ့အခက်ခဲတော့အများကြီးရှိမှာလို့ကျွန်တော်ထင်တယ်ခင်ဗျာနောက်ညာ
ကစနစ်ကိုတရုတ်နိုင်ငံချုံချင်းမြို့မှာတုံးနေတဲ့နည်းပညာနဲ့လှုပ်ဆောင်သွားမှာဖြစ်ပြီးသူတို့တက်ဆင်မဲ့ဆက်တွေကိုကတ်နဲ့ထိလိုက်ုံနဲ့တင်လွယ်ကူမြန်ဆန်စွာဖတ်ရှုသွားနိုင်မှာမို့အချိန်ကြာမြင့်တာမျိုးမရှိနိုင်ဘူးလို့သိရပါတယ်။ဒါအပြင်ငွေသားနဲ့ပေးရှိတဲ့စနစ်ကိုလည်းဖျောက်ဖျက်ပြစ်မှာမဟုတ်ဘူးလို့ကစနစ်လှုပ်ဆောင်မဲ့ Asia Star Transport Intelligent Company Limited ကဒုတိယအမှုဆောင်အရာကြီးချုပ်ဦးတန့်တီဟာကအခုလိုပြောပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ကတက်ပန်ဂိုးစနစ်လို့ခေါ်ပါတယ်တက်ပန်ဂိုးပေါ့နော်တက်လုပ်ပြီးတော့ဂိုးတက်လုပ်တဲ့အခါဒီဆက်ကအတန်မီလာမယ်ဖြတ်ပြီးသွားဆိုတဲ့အကြောင်းပြီးလို့ရှိရင်ကျွန်တော်ဒီ screen မှာ computer screen မှာဘယ်လောက် credit ဖြတ်သွားတယ်ဘယ်လောက် credit ကျန်လဲဆိုတော့ screen မှာပါတခါရဲပေါ့မှာအဲ့တော့ခကြီးဆယ်ကသူ့ကောက်မှာပတ်စံဘယ်လောက်ရှိလဲဆိုတော့သူ့ကိုလို့သူသိမှာပေါ့နော်ဒါပေမဲ့တက်လုပ်တဲ့အချိန်မှာအဲ့ထဲကနေပြီးဘယ်လောက်ဖြတ်သွားလဲဆိုတာကိုပြမယ်ပြီးလို့ရှိရင်ဘယ်လောက်ကျန်လဲဆိုတာကတခါရဲပြမယ်ဟိုကျွန်တော်တို့အခုကက်စနစ်ကိုစပြီးတော့အကောင့်ထဲပို့ရပေါ့နော်စပြီးတက်တယ်4000ကျွန်တော်ရထားရပေါ့နော်တန်သားလည်း4000လို့ပြောထားရဆိုတဲ့နေရာမှာကျွန်တော်တို့အခုဒီလက်ရှိသွားနေတဲ့ဒီငွေသားနဲ့ပေးရပေါ့နော် cash နဲ့ပေးရဟောက်ကျွန်တော်အဲ့ system ကျွန်တော်ဖျောက်ဖျက်ဖို့အစီအစဉ်မရှိပါဘူးဆိုလိုချင်တဲ့သဘောကဒီစီးရဲ့ခီးစဲမှာတို့မှာ option တစ်ခုရှိမျိုး choice တစ်ခုရှိမျိုးပေါ့နော်ငွေသားနဲ့ပေးလဲရတယ်ဒီကတ်နဲ့ပေးလဲရတယ်ပေါ့နော်ကျွန်တော်တို့ကဒါပေမဲ့ငွေသားကိုတဖြည်းဖြည်းနဲ့ကျွန်တော်တို့ကနည်းသွားအောင်ကျွန်တော်တို့ကလုပ်ချင်တာပေါ့နော်ချက်ချင်းဒါတွေကိုဖြတ်လိုက်မယ်ဆိုလို့ရှိရင်အဆင်မပြေပါဘူးခီးစဲတွေအတွက်လည်းပေါ့နော်ပေးနေကြမဟုတ်တော့ခုနပြောသလိုဘယ်မှာဝယ်ရမလဲဘယ်လိုဝယ်ရမလဲဘယ်လိုဖြည့်ရမလဲဆိုတော့ဒါတွေကအချိန်ယူပြီးတော့ကျွန်တော်တို့ educate လုပ်ရမယ်ဟိုအခြေအနေမှာရှိရပေါ့နော်အဲ့တော့နှစ်ခု option တော့ထားထားမယ
်ရင်းလိုက်ပန်ရှင်တွေဘက်ကလည်းကက်စနစ်မှာရင်းစည်းကငွေတွေအတွက်ဘယ်ပန်တွေနဲ့ရှိတ်ဆက်လှုပ်ဆောင်မှာကိုမေးခွန်းထုတ်ထားတာတွေရှိနေပါတယ်အဲ့ဒါနဲ့ပတ်သက်လို့ပါရမီမြို့တွင်ခီးတဲ့ပို့ဆောင်ရေး YBS ရင်းလိုက်ဒါရိုက်တာဦးမင်းနိုင်ကအခုလိုပြောပါတယ
်ဒီကက်စနစ်နဲ့ပတ်သက်လာရင်ဖြစ်လာနိုင်တဲ့ခက်ခဲတွေဆိုတာအများကြီးစဉ်းစားရတယ်ကြားတယ်ဆိုတာလည်းအဲ့ဒါရောင်းကြနေတာပြီးပန်းစနစ်ရှိတယ်ဥမာကတို့ဟလားမြမစီဝိုင်းဥဝင်ရဲ့အောက်မှာမြောက်ဒီပန်းရှိတယ်ကိုတို့အဖွဲ့တွေကုမ္ပဏီဟလားကိုတို့မြမစီဝိုင်းဥဝင်လူမှရှိတဲ့ကုမ္ပဏီအလုံးကြီးမြောက်ဒီပန်းမှာလုပ်တယ်အဲ့ဒီကက်စနစ်ဒီဘယ်ပန်းနဲ့လုပ်ပါလဲကံမောစားနဲ့လုပ်ပါလားဟုတ်ကဲ့အေယာနဲ့လုပ်ပါလားအေးအရင်လည်းလို့မဆိုကိုတို့ညောင်ဒီပန်းနဲ့အေးအရင်ပန်းနဲ့ဆိုတဲ့ခြေရတဲ့ခြေစလီရှိလာနိုင်တယ
်ဒီမိကုန်းတွေနဲ့ပတ်သက်လို့လည်းဦးတန့်တီဟာကအခုလိုပြောပါသေးတယ
်ဟုတ်ကဲ့အဲ့ဒါကကျွန်တော်တို့အတွက်အရန်အရေးကြီးရဲ့ဟိုပါပေါ့နော်အချက်ပေါ့နော်ဒီဟာကဟိုကျွန်တော်တို့ကအခုကအများပြည်သူဒီငွေကြေးနဲ့ကျွန်တော်တို့ကဆက်ဆက်နေထိန်းသိမ်းရမယ့်အပိုင်းဆိုတော့ဒါကကျွန်တော်အရန်လည်းအလေးထားပါတယ်တေချာလည်းကယူဆိုင်ယူကျွန်တော်ဆောင်ရွက်တော့ပါလက်ရှိမှာကျွန်တော်တို့အခုဘန်တွေနဲ့အခုဒီ public ဘန်တွေနဲ့ကျွန်တော်ခြေဆက်ထားရရှိပါတယ်အနည်းဆုံးကျွန်တော်တို့တန်တာစပြိုင်ကလေးကကျွန်တော်တို့ကိုဒီဟိုတန်တာကော်မတီကပေါ့နော်အနည်းဆုံးတပန်လေးအောင်ဘန်နှစ်ခုအနည်းဆုံးနှစ်ခုနဲ့ချိတ်ဆက်ပြီးတော့လုပ်ဖို့ဘာလို့လဲဆိုတော့ဘန်တစ်ခုရဲ့ဆိုလို့ရှိရင်အများပြည်သူဟိုနဲ့ပတ်သက်တဲ့ဒီငွေကြေးကိုထိန်းသိမ်းအောင်ဖြစ်လို့တဲ့ဟိုပေါ့နော်မနိုင်ပါဆိုတဲ့အတွက်ပေါ့နော်အနည်းဆုံးနှစ်ခုနဲ့ချိတ်ဆက်ပြီးလုပ်ဖို့ကျွန်တော်တို့ကိုဟိုညွှန်ကြားထားပါတယ်အခုလောလောဆယ်တော့ကျွန်တော်ဘန်နေနဲ့ကြောထားရရှိပါတယ်ဒီအခုတကယ်ကိုလက်ရှိသွားနေတဲ့ဘန်ကြီးပေါ့နော်အခုရှိ marketing မှာရှိဖိုင်နဲ့ပြောနေအတိအကျတော့ကျွန်တော်ပြောလို့မရသေးပါဘူးအခုချိန်မှာဘယ်ဘန်တွေလဲဆိုတာအခုကျွန်တော်ဆွေးနွေးနေပါတယ်ဘလို့သွားမလဲဆိုတော့ဒီကျွန်တော်တို့အခုဒီကပ်ဖြတ်တာနဲ့ဟိုကပ်မဖြတ်ခင်ပေါ့နော်ပတ်စံသွဲနာနဲ့ဟိုဒီပတ်စံကဒီပြည်သူတွေရဲ့ပတ်စံကဒီခုနပြောချင်းစောတွေမှာရောက်သွားမယ်အဲ့အနေမျိုးကျွန်တော်ဘန်တွေနဲ့လို့ပြန်ချိတ်ဆက်မယ်ပြီးတော့ separate account ထားမယ်ကျွန်တော်ဘန်တွေမှာပေါ့နော်ဒီပတ်စံတွေကိုအကုန်လုံးတခြားကျွန်တော်တို့အကောင့်နဲ့လည်းသွားမှာမဟုတ်ဘူးကုမ္ပဏီအကောင့်နဲ့သွားမှာလည်းမဟုတ်ဘူးတခြားအစိုးရအကောင့်နဲ့သွားမှာလည်းမဟုတ်ဘူးဘဏ်အကောင့်မှာကျွန်တော်တတ်တတ်ကိုဒီဟိုဘယ်လိုပြောမလဲဒီပြည်သူတွေကိုဒီပြည်သူတွေရဲ့ပတ်စံပေါ့နော်ပြည်သူပိုင်ပတ်စံတော့တတ်တတ်အကောင့်ထားပြီးတော့ကျွန်တော်တို့ဟိုဘယ်လိုပြောမလဲ secure လုပ်ထားပါပေါ့နော်ဆောင်ရွက်သွားမှာပေါ့အဲ့လို
Asia Star Transport Intelligent Company Limited နဲ့ရန်ကုန် Payment Service Company တို့သဘောတူညီချက်တွေအရကတ်နဲ့အသုံးပြုတဲ့ဆက်တွေကို6လအတွင်းရင်းအစည်းရေ4000မှာတက်ဆင်သွားရမှာဖြစ်ပါတယ်။ဒါကြောင့်မို့ပြည်သူတွေအနေနဲ့ YBS ကတ်တွေကိုဒီနှစ်အတွင်းကျင်းလိုင်းတချို့မှာစတင်အသုံးပြုနိုင်တော့မယ်လို့သိရပါတယ်။ကျွန်တော်ထူးဆက်ပါ။မြမခသတင်းအေဂျင်စီကလည်း VOA ကိုဖိတ်ပို့လိုက်တာပ
ါ။မြမခသတင်းအေဂျင်စီကကိုထူးဆက်တင်ဆက်ခဲ့တဲ့မြန်မာတခွေအစီအစဉ်ပါရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညာရီဝက်မှာတော့စနေညတရက်လေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်2019ခုနှစ်မေလ4ရက်နေ့စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ51 kHz 5885နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်တိုင်းတို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့တက်မတော်ကဒီတစ်ပတ်သက်ပြည့်ရဲ့နောက်ထပ်2လတတန်းတူလိုက်တဲ့အတွက်ငင်းငယ်လုပ်ငန်းစဉ်မှာဗ ారి များမျောလင့်နိုင်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်တက်မတော်ကဒီစစ်တိုင်း5ခုမှာတစ်ပတ်သက်ပြည့်ခတ်ရဆက်ထားတာကိုနောက်ထပ်2လတတန်းတူဖို့ကြေညာပါတယ်ဒီလေးလကြာအပြည့်ခတ်ရဆက်ထားတဲ့အချိန်မှာလည်းငင်းငယ်အတွက်ဆွေးနွေးရတချို့ရှိသလိုပဲနောက်ထပ်ဆွေးနွေးဖို့တောင်းဆိုချက်တွေကြောင့်တတန်းတူဖို့ဆုံးဖြတ်တာဖြစ်တယ်ဆိုပြီးတော့လည်းကာဝေးဦးစည်းချုပ်ရုံကထုတ်ပြန်ပါတယ်ဆိုတော့ဒီပြည့်ခတ်ရလေးလကြာပြည့်ရထားတဲ့အချိန်မှာငင်းငယ်လုပ်ငန်းစဉ်တွေဘယ်လောက်ထိခီးပေါက်ခဲ့တယ်လဲနောက်ထပ်2လတာတတန်းကနေရောဘာတွေမျောလင့်နိုင်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားသူနှုတ်ရှိပါတယ်တူကတော့ဟိုတိုင်းသားနိုင်ငံရေးခေါင်းဆောင်တူဖြစ်ပါတယ်ချင်းပြင်းတဲ့ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူကြပါနောက်တူကတော့ဒီတိုင်းသားရေးရုံနဲ့အနိကလေးလာဆောင်ကျင်နေတဲ့တိုင်းသားဆရာဦးစီစုအောင်မြင့်ဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးဒီပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အမြင်တွေကိုအရင်ဟိုကြားချင်ပါတယ်ခင်ဗျအခုလေးလာပြည့်ရဖို့ကြီးညာထားတဲ့နယ်မြေတွေမှာဒီစစ်တပ်နဲ့ဖြစ်တဲ့ဒီတိုက်ပွဲက50ကျော်နောက်လက်နက်ကင်အဖွဲ့ချင်းဖြစ်တဲ့45ကျင်းရှိတယ်ဆိုပြီးဒီတက်မလို့ဒင်းစာရှင်းလင်းပွဲမှာပြောသွားတာရှိပါတယ်ဆိုတော့ဒီအပြည့်ရဲ့ကြီးညာချက်ဟာလက်တွေ့မှာငင်းငယ်အတွက်ပဲဖြစ်ဖြစ်ပေါ့လေစစ်ရှင်လျှော့ဖို့ပဲဖြစ်တစုံတရာအထောက်အကူဖြစ်တယ်လို့ပြောနိုင်ရလားခင်ဗျဆရာဦးစီသူအောင်မြင်းအရင်ဆွေးနွေးပေးပါလား
စစ်ရှင်လျှော့နိုင်တယ်လို့ပြောနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်စီမှာဒီလေလာရေးဌာနဒေါက်တာမင်းကျော်ဦးဆောင်တဲ့လေလာရေးဌာနကဒီလက်ချက်ထုတ်ပြန်တဲ့ဒီစီရင်တွေရှိပါတယ်အဲ့စီရင်တွေကိုကြည့်လိုက်တယ်ဆိုရင်ဒီအပြည့်ရထားတဲ့ကာလပေါ့နော်အရှိမဆိုရင်လေလာတာကာလအဲ့ဒီကာလတွေမှာအရင်ရှိတဲ့အကြမ်းနဲ့ဆိုင်ရင်တော့ဟိုပြစ်ခတ်မှုတွေနေသွားတယ်ဆိုတော့ဥစ္စာဆင်းပြားတွေမှာအဲ့လိုမျိုးတွေ့ပါတယ်အဲ့တော့အဲ့လိုမျိုးကြည့်ရင်အခြေပြောင်းမှုရှိတယ်လို့တော့ဟိုနားလည်နိုင်ပါတယ်
โอเคดร.ทูชาရဲ့သဘောထားကမြအခုကျွန်တော်တို့ဒီပြီးခဲ့တဲ့ဒီအပြည့်ရဲ့လေးလအတွင်းမှာဒီစစ်တပ်နဲ့ဖြစ်တဲ့အထက်မှာ KIA နဲ့လည်းအများဆုံးဖြစ်ခဲ့တာအပါအဝင်တိုက်ပွဲ50ကျော်ဖြစ်ခဲ့တယ်လို့လည်းပြောပါတယ်ဒါပေမဲ့ဟိုဒါတွေကအရင်လေးလမတိုင်ခင်တော့အခြေအနေနဲ့ဆိုင်တော့ဒါဒီကိန်းတန်းတွေရော့တဲ့ကိန်းတန်းမှာဆိုတော့ဒီအခြေအနေတွေကဒီဟိုအပြည့်ရထားတဲ့တစ်ပတ်သက်ပြည့်ရကျင်ညာချက်ကဒီစစ်ရှင်ရှော့ဖို့တော့ငင်းငယ်ဟိုဆွေးနွေးမှုတွေအတွက်ကိုတစုံတရာအထောက်အကူဖြစ်တယ်လို့ပြောနိုင်ရလားဒေါက်တာတူချောင်းလေး
โอเคအထောက်ကိုပြည့်တယ်လို့ကျွန်တော်ပြောပြပါတယ်။ဒါကြောင့်လည်းဆိုလို့ရှိရင်တက်ပွေရတဲ့ပြည့်ခတ်ရတဲ့သာတန်စေတော်တယ်ဆိုတော့ညချမ်းရဲ့အတွက်အပန်ကောင်းတယ်လားလားပဲ။ဒါကြောင့်ဒီလေးလာတာပြည့်ခတ်ရစေရသေးမှလည်းဒါကျွန်တော်တို့ဒီစစ်ဆင်စစ်နေပွဲတွေကနှစ်ဖက်ပေါ့နော်။အဲဒါအချင်းချင်းပါပါလို့လုပ်လို့ရလား။အခုနောက်ထပ်နလထပ်ပြုလိုက်တယ်ဆိုလို့ရှိရင်တော့ဒီစစ်ဆင်စစ်နေရတဲ့ပုံရမအလားလာကောင်းတာပြီးတော့ဖြေကောင်းနေဖြစ်ပေါ်လား။အဲ့ဒါကြလို့ရှိရင်တော့ကျွန်တော်ခိုင်မာတဲ့ပြစ်ခတ်ရစေရပေါ်ပေါက်လာနိုင်ကြရ။ဒါကြောင့်မလို့ဒီဒီလဲလာတာပြစ်ခတ်ရစေရရောနောက်တလားထပ်ကျိုးတဲ့ပြစ်ခတ်ရစေရတမ်းတော့ပဲပြစ်ခတ်ရစေရဒါညံ့ရတဲ့အလားလာကျူးရှိပါတယ်လို့ကျွန်တော်စပါတယ်
ဟုတ်ကဲ့ကျေးဇူးပါတော်တော်သူကြီးဆိုတော့ဒီအပြည့်ရဲ့ကြီးညာမထားတဲ့ဒီရခိုင်ပြည်နယ်မှာတော့ဒီတက်မတော်တင်စားရှင်းလင်းမှာပြောပြသွားတာကတော့ဒီအများဆုံးဖြစ်တဲ့အချိန်120လောက်တိုက်ပွဲဖြစ်တယ်လို့လည်းပြောပါတယ်အခုကျွန်တော်တို့ဒီဆွေးနွေးပွဲကိုပဲဒါရိုက်ဒီမှတ်ချက်ပေးနေတဲ့လူတချို့ရဲ့ဟိုအခုကျွန်တော်တို့ဒီအကြောင်းအရာနဲ့ဆက်ဆက်နေတဲ့အတွက်ပြော ဖတ်ပြခြင်းအားတော့အမှန်တကယ်ညဉ့်ညဲလို့ရေတနေငယ်လို့ရရမှာပါတဲ့ရခိုင်ကိုချန်ခဲ့တာဟာယူတာမှုရှိရလားဆိုပြီးတော့ကိုမြင်းမင်းဆိုတဲ့အကောင့်ပါရှင်ရေးပါတယ်။နောက်ကျွန်တော်တောတာရှင်တယောက်ကပဲဒီ Facebook ကနေပို့ထားတဲ့စာစောင်းပါလေ။သူကတော့အကောင့်နာမည်ဆာယာချီဆိုတဲ့အကောင့်ပါ။သူကပြောတာကတော့မြမတံမလို့ကစစ်တိုင်း၅ခုမှာတစ်ဖက်တည်းပြစ်ခတ်နှစ်လတတန်းထတ်တိုးလိုက်တယ်ဆိုတာလေ။ရခိုင်တံမလို့အေးကိုအဲ့ဒီစစ်တိုင်း၅ခုကတံမလို့အင်းကအကုန်တုံးပြီးနှစ်လထတ်တိုင်အောင်မဲ့သဘောလို့မြင်မိပါတယ်ဆိုပြီးရေးပါတယ်။ဆိုတော့တခုရှိတာဒီလိုပြည့်ရဲ့ကြီးညာထားတာဟိုလက်တွေမှာငင်းငယ်လေးတဲ့ဟိုပရိပခတ်တွေဘက်ကိုပို့ပြီးတော့များတွန်းအားပေးရရောက်နေသလားဆိုပြီးတော့တန်တဲ့ရတွေကိုလည်းတွေ့နေရပါတယ်ဆိုတော့ဒီပုံမှာဟိုဆရာဦးစီစုအောင်မြင့်ဒီငင်းငယ်လုပ်ငန်းစဉ်နေနဲ့ကြည့်မယ်ဆိုရင်ဟိုတစ်ဖက်မှာတော့ရက်တယ်ဒါပေမဲ့တကယ်ပရိပခတ်တွေပြင်းထန်နေတဲ့နေရာမှာမရက်တာငင်းငယ်မှာလက်တွေရောအထောက်အကူဖြစ်နေမှာမလားဆရာဦးစီစု
လက်တွေမှာတော့ဒီဥစ္စာကအထောက်အကူမဖြစ်စေဘူးဘာဖြစ်လို့လဲဆိုတော့ဟိုအစိုးရကလေးကဒီလိုကြီးညာချက်ထုတ်ပြီးတာနဲ့အဲဒီတပ်ဖွဲ့အပါဝင်ပေါ့နော်ဒီမြောက်ပိုင်းကအဖွဲ့တွေကကြီးညာချက်တွေထုတ်တာရှိပါတယ်အဲဒီထုတ်တဲ့ဒီမှာကတကယ်တကယ်ဟိုအပြစ်ခရက်ဆွဲခြင်းရင်းငင်းငယ်ရေးကိုသွားကြည့်လဲဆိုရင်နေရာတပ်ဖွဲ့ဖြစ်နေတဲ့နေရာဒီမှာပေါ့နော်အပြစ်ခရက်ဆွဲမှုလိုတယ်ဆိုတာသူတို့တောင်းဆိုထားတာပဲလေအဲဒါကြောင့်မလို့လေအခုဟိုမြန်မာနိုင်ငံအနေအထားနဲ့ကြည့်မယ်ဆိုရင်ဟိုမှတ်မှားတဲ့အပြစ်ရထားတဲ့စစ်တိုင်းတွေမှာတော့တိုက်ပွဲတွေရောကျသွားတယ်ဆိုပေမဲ့ဒီအပြစ်မရထားတဲ့အပြစ်ရဖို့ကြီးညာတဲ့ထဲမှာမပါတဲ့ဒီခိုင်ဒီနယ်မှာတိုက်ပွဲကြီးများနေတယ်ဆိုတာကတော့တမန်ရလို့အတိုက်တာနဲ့ခြုံငုံကြည့်ရင်တော့ဒါတိတ်ပြီးတော့ကောင်းတဲ့အလားလားမဟုတ်ဘူးတိတ်ပြီးတော့အကျိုးလည်းမရှိဘူးလို့ကျွန်တော်ကတော့အဲ့လိုပဲထင်ပါတယ
်။ဟုတ်ကဲ့တော်တော်တူးကြမြင်ရောခင်ဗျအခုဒီဘက်တို့စစ်တိုင်း၅တိုင်းမှာအပြစ်ရထားရဆိုမှရေဟိုတကယ်တိုက်ပွဲတွေကြီးမားမားဖြစ်နေတာရခိုင်ဘက်မှာဖြစ်နေတာမပါတော့ဒါကဒီဟိုတချို့ကလည်းစဉ်းစားတာဒါငင်းကြီးဆွနွေးအောင်ဖိအားပေးတဲ့သဘောမျိုးများဖြစ်နေသလားဆိုတော့အမြင်နေလဲရှိနေတယ်ဆိုတော့ဒါကတကယ်လက်တွေ့မှာငင်းကြီးအတွက်ကိုအထောက်အကူဖြစ်နိုင်မှာမလားတော်တော်တူးကြ
အထောက်ကူမဖြစ်နိုင်လို့မြင်ပါတယ်ဒီသူရင်းနေအပြစ်တိုက်ရှင်မှုကြီးဆိုတော့မူပေါ်လစီဟာဒါမှဒီညီချင်းရဲ့အများကြီးနောက်ဆက်ဖြစ်စေပါတယ်နော်ဒါနောက်ဆက်ဒီအပြစ်တိုက်ရှင်မှုကြီးပေါ်လစီဟာဒီပေါ်ဆက်ဆက်ဆင်ဆက်ပြုံးလာခဲ့တော့လေတော့ဒီမှုရှိသမန္တမှုရှိတဲ့တောင်းဒါရောက်ဒီရခိုင်အရေးကိုလည်းဒီသူဆင်းရဲဖြေချတဲ့နိနာနဲ့တွားပြင်ပါတယ်ဒါကြောင့်မို့ဒီစစ်တိုင်းဒီတိုင်းခြံထားတာညီတိုင်းရဲ့အဆောက်အအုံမပြုတ်ဘူးလို့ပြောမိပါတယ်။အဲ့ဒါကလည်းဒါညီအစီအစ်ခက်ရဲ့ဈေးကြီးတွေမှာစစ်ကျွန်းနိုင်အောင်လုပ်နေလို့ရှိတော့အများကြီးအကျိုးရှိနိုင်တယ်လို့ကျွန်တော်ယူဆပါတယ်ကြာ။
โอเคดร.ดุยซุนนี่เนี่ยเจซุบาสรุปว่าเราดิซุนนี่เว่ตัวကိုကိုယ်တိုင်ပါဝင်ซุนนี่ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လဲလေးလိုင်းပေါ်မှာရှိနေပါတယ်။ဟောဒီလူမျိုးလဲကျွန်တော်အလှည့်ပေးခြင်းပါတယ်။အရင်ဆုံးတူကတော့ဥဆိုးဝေဖြစ်ပါတယ်မြန်မာနိုင်ငံမှာပဲဥဆိုးဝေသဘောထားကိုဆွေးနွေးနေတာမင်းမြင်နေတာဆွေးနွေးမင်းမြင်နိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီဒီဒေသနဲ့ပတ်သက်ပြီးတော့ဒီငင်းငယ်လောက်ခဲ့တာကျွန်တော်သိရတာလို့ဆိုရင်1960နှစ်တော်လိုင်းကောင်စီပေါ့စက်ကအာဏာသိမ်းတဲ့တော်လိုင်းကောင်စီဥက္ကဋ္ဌဘုတ်ချုပ်နေဝင်ခက်မှာတကြိမ်လောက်ခဲ့တယ်1963 64လောက်မှာတကြိမ်လောက်ခဲ့တယ်နောက်ဒီဘက်80ချီအာဏာသိမ်းတဲ့ကျဆက်ကွန်ချီဟောပေါ့ဟို1980ကွန်ချီဆက်87လောက်မှာတခါအဲဘကပနဲ့တခါငင်းငင်းကြီးတခါလုခဲ့တယ်ပြီးနောက်ပိုင်းမှာကျွန်တော်တို့87တောက်ထုတ်ခါနဲ့ကျွန်တော် KA နဲ့ရောက်သွားတဲ့အခါမှာ KA မှာစစ်မှုထမ်းတဲ့အချိန်မှာ92လောက်မှာတခါ KA နဲ့ဒီတက်မတော်နဲ့ငင်းငင်းကြီးတခါလုတယ်အခုလည်းဒါခုလည်းအပြစ်ခံရထားတို့ဘာလို့ကဒါတက်မတော်ကလုံးနေကြရှာပေါ့ဗျာနော်ဆိုပြီးပြောပြအောင်မယ်လက်ရှိတက်မတော်အနာပိုင်းတွေက62ဟို62အနာသိမ့်လိုက်တဲ့ဒီတက်မတော်ခေါင်းဆောင်နေနဲ့လက်ရှိတက်မတော်ခေါင်းဆောင်နေနဲ့ဟာဒါဆင်းသွားလာတယ်လို့ပြောရင်မမှားပါဘူးဆိုလို့ရှိရင်64ဒီငင်းငင်းဆွနေဝဲလည်းမအောင်မြင်ခဲ့ဘူးဘကပနဲ့ငင်းငင်းဆွနေဝဲလို့ခါမှာလဲဘကပလက်နက်ကိုင်အဖွဲ့တစ်ခွဲအဖွဲ့20လောက်ဖြစ်သွားတယ်တခါ62လောက်မှာတင်းငင်းငင်းငင်းဆွနေဝဲလို့ခါမှာ65လောက်မှာအဲဘုံမှုတွေတချို့ဘုံမှုတွေတင်ပေါ့ဆိုရင်အင်ဒါရမှာဘုံခက်ခံရတယ်ပေါ့ဗျာဆိုလို့ရှိရင်ဒီကိစ္စတွေကတကယ်အမှန်တကယ်ငင်းငင်းရမယ်ရဒီထောင်သူကြီးငင်းငင်းရဖို့အတွက်ဆိုရင်အစိုးရအောက်ကသွားရမှာတက်မတော်ကအစိုးရကိုအလေးပြုမှာနိုင်ငံတော်သမားတော်အလေးပြုပြီးငင်းငင်းလုံမှာကအမြန်ဆုံးငင်းငင်းပန်းနိုင်ရောက်မယ်လို့ကျွန်တော်ယူကြည့်ပါတယ်ဟုတ်ကဲ့
โอเคอุซุยซุนเนี่ยเจซุบาสรุปเราน้องตูโหเลยแห่ไปกันมาเลย तू อ่ะโหวันด้วยมิวอ่ะอู้ชิ่มเนี่ยဖြစ်ไปอู้ชิ่มเนี่ยตบอดาแล้วซุนนี่ลุยได้ครับเนี
่ยโอเคจ้ะเราတို့မြန်မာပြည်ရင်းစစ်တာလေးကျွန်တော်တို့ပါလီမန့်ဒီဗိုဗီစီဖြစ်ခဲ့နောက်ဒီဘက်ပိုင်းမှာခုနဟိုကျွန်တော်တို့ခုနှစ်ဝင်60နှစ်ကစစ်တပ်ကနိုင်ငံရေးကိုအလုံးစုံကျွန်တော်တို့ဟိုကျွန်တော်တို့ချုပ်ကန်လိုက်တယ်နိုင်ငံရေးကိုချုပ်ကန်လိုက်တဲ့ခါကျဒီနေ့ဒီဘက်ဟောဆရာရဲ့ကျွန်တော်တို့တိုင်းသားညီကိုချင်းချင်းကိုကျွန်တော်တို့ဒီလိုတိုက်ခိုက်တက်ပြတ် ဒီလိုလှုပ်လှခဲ့တာကြီးကကျွန်တော်တို့ကဒီနေ့ထိဖြစ်တယ်လို့ကျွန်တော်တို့ထင်နေယုံကြည်တယ်အဲ့တော့နိုင်ငံရေးကနေပြီးတော့တဖြည်းဖြည်းစွန့်ခွာမယ်ပုံမှန်မယ်မူမှန်မယ်ရိုးသားမယ်ဆိုရင်ဆရာရဲ့ဒီနေ့ကျွန်တော်တို့ဟိုဒီအပြစ်ခတ်တိုက်ခိုက်တပ်ဖြတ်မှုတွေအချင်းချင်းတပ်ဖြတ်မှုတွေပြစ်ခတ်ရဆဲမှုဆိုတာကျွန်တော်တို့တိုင်းပြည်လုံးတိုင်းနာအားလုံးနဲ့အကျုံးဝင်တဲ့လို့ကျွန်တော်ထင်တယ်မူမှန်တာဆိုရင်ကျွန်တော်တို့အဲ့စနစ်နဲ့ဆိုရင်ကျွန်တော်တို့စစ်တပ်ကနောက်ဆုတ်သွားရင်ပိုကောင်းမယ်လို့ထင်ပါတယ်ခင်ဗျာနိုင်ငံရေးလောကဟုတ်ကဲ့ပါခင်ဗျာ
โอเคซุนุยาเจซุบาสรุปเราเจอเราที่ตอตชินนี่ซุนุยเจ็ดนี่ก็เราที่เป็นในซุนุยเนี่ยปกติอยู่เสร็จไปซุนุยเสร็จมาแล้วอะคือเราที่ Facebook มาเว้ยได้เตียวก็เลยไม่เช็คไปเนี่ยตะคูก็รอซุนุยเว้ยปีได้เนี่ยสิบปวยนี่เปลี่ยนๆขึ้นในด้วยตะเพ็ดเนี่ยตะเพ็ดยุ่งจริงหมู่กินในในตัวบาสรุปเปล่าสรุปเราที่ตัมโลเนี่ยที่ปีได้ตะดินสาชินลงมาตรงอ่ะที่ตัมโลตู้ยัดติเจ็ดก็แทบเปล่าท่าได้ใช่บาได้ NCA ล้างจ้างอันใต้เสร็จตัวมั้ยอสรุปก็เลยที่ตัวบาอันใต้ชื่อเนี่ยเนาะโหซุนุยนี่แหละซุนุยเป็ดที่ EUA โหนี่เบ็ดก็เลยดีโลဘောရအတိုင်းရှိရဆိုပြီးသူတို့ဘက်ကတော့ပြောထားပါတယ်ဒါပေမဲ့ဆော့ဆော့ကိုစိုးဝေးလည်းထောက်ပြသွားတယ်ဆော့ဆော့ဟိုဥချင်းမြင့်လည်းပြောသွားတာတချို့ကရှိပါတယ်ဟိုဒီကိစ္စတွေမှာဟိုတက်မလို့ဘက်ကအတိအကျရှော့ဖို့လုံနေတဲ့အပိုင်းတွေရှိရလို့ဆိုပါတယ်ဆိုတော့ဆရာဦးစီဆိုအောင်မြင်အခုဒီငင်းငင်းလုပ်ငန်းစဉ်မှာဟိုအခင်းချင်းရဆိုလို့ရှိရင်တက်ဘက်ကဟိုသဘောထားတင်းမှလုံနေတယ်ဆိုတဲ့အမြင်တွေရှိနေတယ်ဟိုဒီတိုင်းတကယ်ပဲပြောနိုင်သလားခင်ဗျာ
and then ချုံဝင်ကြည့်လိုက်ရယ်ပထမတစ်ပိုင်းကไอ้ที่แต่มาโทรทาพี่ว่าอเผ่นี่ชื่ออะคือเซ่ป่วยชื่อตัวนี้ป่ะเนาะพี่ก็มาแต่ว่าไม่โทรได้แก่เอ้าโทรนี่ตัวกูด่าอักเสบชื่อนี่ไปได้อเผ่นี่เลยชื่อแก่พี่รอดีไม่ป้ายไม่รู้ตะไบนี่จี้ละเยไอ้ที่แต่มาโทรได้อเผ่นี่เนี่ยแหละอเผ่นี่เลยบอกไอ้กูเย็นๆพี่ล้างอ่ะชอบพี่นี่ล่ะไม่ถูกกูแต่พวกก็ตำรวจก็บอกแล้วไอ้ที่แต่มาโทรบ่าลูกกูบอกไปแล้วตะเกลเล็กๆมาแล้วไอ้ที่แต่มาโทรได้อเผ่นี่เนี่ยเรามาအဲ့မပြေဘူးဆိုတော့အခြားအဖွဲ့တွေကိုဖိတ်ခေါ်လဲဒီမှာဒါကလည်းဒါအခက်ခဲပြဿနာဖြစ်နေတဲ့အပေါ်မှာတွားပြနေရတယ်အဓိကကဘာလဲဆိုတော့ NC လက်မှတ်ထိုးလိုက်တဲ့အခါကျရင်ကျွန်တော်တို့ဟိုးရင်ကလေးကကျွန်တော်တို့စောက်လဲစောက်ကြည့်ခဲ့တာပေါ့နော်ဟုတ်ပြီဒီလက်မှတ်ထိုးလိုက်တဲ့အခါကျရင်ဘာတွေများအကျိုးကျေးဇူးတွေရှိတာမလဲပို့ပြီးတော့ဒီတယောက်နဲ့တယောက်ယုံကြည်ဖိတ်ချမှုတွေပို့ပြီးတော့တိုးလာရမလားနောက်အဲ့ဒီတိုင်းသားဒေသတွေဆိုပို့ပြီးတော့ကောင်းလာမလားဒီမျိုးမိုင်းတွေဖယ်နိုင်မလားဆီကွာကွန်ပျူတာတွေဒီဖြစ်လာမလားဒီလိုပေါ့အများကြီးညှော်လင်းနေတာအဲ့ဒီလုံးမပြနိုင်နဲ့လေအခြားသောဟိုအဖွဲ့တွေကိုအဲ့ဒါ NC လက်မှတ်ထိုးဖို့အဲဆက်ပြီးတော့မှဟိုခေါ်နေတဲ့ဒီမှာကြာတော့အခက်ခဲသွားပြည်တာပေါ့နောက်အခုဆိုရင်နောက်အချက်တွေတခုကတော့ဆက်ပြည်တယ်အဲ့ဒါဘာလဲဆိုတော့ CIA အပါဝင်အဖွဲ့တချို့ကတောင်းဆိုတာကအဲ့ဒါအပြစ်ခတ်မဖက်အပြစ်ခတ်ရက်ဆဲဘူးအဲ့ဒါ NC ထိုးဖို့မဟုတ်သေးဘူးအပြစ်ခတ်ရက်ဆဲထားမယ် bilateral စာချုပ်တွေချုပ်ပြီးတော့ပေါ့နော် EA အခုဒုက္ခတွေအများကြီးရှိတယ်အဲ့ဒီချင်းပြေကမှဆိုရင်အရင်တော့ပြင်နေတယ်ဘူးတော့အဲ့လိုတော့မရှိဘူးပေါ့နော်အဲ့ဒါဒီနေရာပြန်ရေးတဲ့နေရာအောင်ဆိုပြီးတော့ကမ်းလှမ်းတာရှိတယ်ဒါပေမဲ့တမ်းမတော်ဘက်ကတော့အစိုးရဘက်ကတော့ဒီဟာကိုလက်မခံသေးဘူးလက်မခံသေးတဲ့နဲ့အပြည့်အစုံချုပ်ချုပ်ခဲ့တယ်ဆိုရင်တော့မှအစီအစာချုပ်ကိုပဲချိန်မှဟိုချုပ်နိုင်မလဲအတိုင်းအတာတစ်ခုထည့်ဖို့ဆိုပြီးတော့မှအခုဆက်ပြီးတော့ပြည်နေတာရှိတယ်အဲဒီတော့ဟာကိုချုပ်ဖို့ပြီးပြောရင်တော့မှန်ပါတယ်တမ်းမတော်ဘက်ကဟိုရှော့တင်လုပ်ပြီးဖို့လိုနေတယ်လို့တော့မြင်ပါတယ်
โอเคเจซูบาสรุปดิโหดอกเตอร์ทูจาก็เลยเมจิมาเลยครับเนี่ยดิ KI เนี่ยส่วนแล้วดิ2ทีอาจารย์อภิยัดพี่เรามาเปลี่ยนเป็ดตาได้ชื่อแล้วอะกูซะซะเสี่ยวซีซูอาเมียนเลยทอดเป็ดตาได้ชื่อไป NCO ทุบท่าได้อภ่วยเรามาไปอะกูโรงงานเซนเนี่ยไซต์ท่าราမျိုးนี่ชื่อไปสรุปดิโหตัดมันบอกว่าดิ NCA ล้างจ่องได้เสร็จตัวมั้ยอะกูทําไมตูပြောတာတော့ဒီเคสอ่ะโหဆိုရလေလက်ခံထားပြီးသားနောက် EO ဖွဲ့ရလေလက်ခံထားပြီးသားလို့တော့ပြောနေပါတယ်ဒါပေမဲ့အခုငင်းငယ်လုပ်ငန်းစဉ်မှာတက်ဘက်ကယက်တီချက်ကအဟန်တားဖြစ်နေတယ်လို့များပြောနိုင်တယ်လားခင်ဗျာ
ဟုတ်ကဲ့ဒီအရသူရှိပါလေဒီကျွန်တော်ဒီပတ်သက်အောင်ဆုံးတော့အပြစ်ခတ်ရရင်အပြစ်ခတ်ရလို့ရှိရင်ဒါယူကြည့်မှုပုံပြီးရှိလာတယ်အခုအပြစ်ခတ်မရတဲ့ဒါလာတဲ့ကျွန်တော်ကျင်တာရှိခဲ့တဲ့ခါကျတော့ပြည်သူလူထုကဒီ NGO ဆုဖို့အေးအေးတိုက်တွန်းချက်ရှိကြဘူးဒါကြောင့်မို့ပတ်သက်အောင်ဆုံးကတော့အပြစ်ခတ်ရရမှာပဲအပြစ်ခတ်ရတော့မှဒါကျန်တာဆွေးနွေးညှိနှိုင်းရမယ်ယူကြည့်မှုဒီဆောက်ကြရမယ်ဒီလိုရှိတော့သင့်ကြည့်တဲ့ပေါ့အဲ့လိုအဲ့ဒီကိစ္စလည်းပါလာမှာပေါ့တော့ဆုံးပါတော့ဒါပေမဲ့ NCA ကိုတည်သူကြီးသာဟို NCA ကိုပဲစစ်တမ်းပြင်နေဦးစားပေးပြီးဟောတော့မဲ့ခါကြတော့ဒါဟိုတစ်ခါကအရေးကြီးမရှိသေးတဲ့အခြေအနေမျိုးတွေရှိတယ်သူမြင်ရတယ်လေဒါပါကြောင့်လည်းဒီမှာတိုက်ပွဲတွေများခဲ့တာဟုတ်ဆိုအခုကတော့စတော့စနေပါပြီအခုကတော့ဒါ bilateral တို့ဘာလို့စာအတားနေထွက်လာလဲအဲ့ဒါကိုလည်းဒါ bilateral ဆိုပြီးလို့ရှင်းတော့ဒီဒီ NCA ဘက်ကိုဥတည်သွားမယ်ဆိုရအနေထားမျိုးပေါ့လေတော်တော်နည်းနည်းနင်းလာလေးနဲ့ပြေဖို့လိုတာပေါ့နင်းနည်းနင်းလာလေးပြောင်းပြီးပြောရပြောပြောနေတာအတုဖြစ်ရဲကိုအော်နင်းဖြစ်လာဖို့အရေးကိုဒါချစ်ချွတ်ပြောပါအပြန်သာဆွေးနွေးညှိနှိုင်းသွားကြမယ်ဆိုလို့ရှိတော့
အဲဒီအဆိုးဆိုတော့နောက်ပိုင်းမှာတော့ဖြစ်နိုင်ခြင်းရှိတာပေါ့ဒါပေမဲ့ဖြစ်နိုင်ခြင်းဖြစ်လာအောင်တော့ဒါနှစ်ဖက်ဟိုလိုရည်နိုင်ဆွေးနွေးပြီးတော့မှအကျန်တမ်းအင်းယဉ်ကျေးမှုပြီးဆောက်တဲ့အပိုင်းတွေလည်းလို့မှာဟုတ်ဒါကြောင့်အခုကတော့ဆွေးနွေးနေကြပြီဆိုတာကြားပြရတော့အဲဒါအချိန်နဲ့ကောင်းတယ်လို့တော့ကျွန်တော်မြင်ပါတယ်ဟုတ်ကဲ့ခင်ဗျာအခုလူတင်ထားတဲ့ဟာလာ
ဟုတ်ကဲ့ခင်ဗျာအခုလူတင်ထားတဲ့ဟာလာစီဗီတင်ထားတဲ့ပုဂ္ဂိုလ်နဲ့ကငင်းငင်းလို့ဒါအကောင်းဆုံးပါခုနကပထမအချက်မှလည်းပြောသွားပါရဲ့ဟိုဘာသာဘာလုံးအခွင့်မဆက်ကြောပါဘီငင်းငင်းလို့ဒါဘာမှအဆင်မပြေပါဘူးလူတင်ထားတဲ့ဟာဟုတ်ကဲ့ကိုတန်းမောင်ကိုတန်းမောင်တယ်လီဖုန်းလိုင်းအသိမကောင်းတဲ့အတွက်ကျွန်တော်တို့ပြန်ပြီးဆက်သွယ်ကြည့်ပါမယ်နော်ကိုတန်းမောင်အခုဒီလောက်နဲ့ပ
ာနိုင်ပါတယ်။တမတော်ကနေရာယူခြင်းစီးရီးပြင်ဆင်ခြင်းပို့ပြီးလှုပ်လာနိုင်တာပဲအဖတ်တင်ပါလိမ့်မယ်ဆိုပြီးသူ့မှတ်ချက်ကိုရေးပါတယ်။နောက်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပေးပို့ထားတဲ့အီးမေးလ်နဲ့ပို့ထားရလည်းရှိနေပါသေးတယ်။ပထမဆုံးတစ်စောင်ကတော့မိထီလာမျိုးကဦးစိန်မောင်ရဲ့စာဖြစ်ပါတယ်။မဆုမွန်ဖတ်ပြပေးပါဦးခင်ဗျ။
မတူကွဲပြားတဲ့သဘောထားအမြင်တွေကိုဓာတ်ရိုက်တွေ့ဆုံဆွေးနွေးတာကဒီမိုကရေစီရဲ့အနှစ်သာရဖြစ်ပါတယ်ဒီမိုကရေစီစနစ်ကိုလက်ခံကျင့်သုံးပြီးတော့အပြည့်ခက်ရက်စရေးငြိမ်းချမ်းရေးဆွေးနွေးနေကြတာဟာမှန်ကန်တဲ့လုပ်ရဖြစ်လို့ကြိုဆိုရမှာဖြစ်ပါတယ်ဒီလိုဆွေးနွေးဓာတ်တွေကတဖြည်းဖြည်းတိုးတက်များပြားလာအောင်လုပ်နိုင်မှုကတိုးတက်မှုတစ်ရက်လုံးလို့ဆိုနိုင်ပြီးတော့ပန်းနိုင်ရောက်ဖို့အလားအလာကောင်းတွေဖြစ်တယ်လို့ဆိုချင်ပါတယ်။လေးလတာအပြည့်ခက်ရက်စဲပြီးတော့ NCA လက်မှတ်ထိုးမှုမပြုသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လက်မှတ်ရေးထိုးပြီးတဲ့တိုင်းရင်းသားအဖွဲ့အစည်းတွေကတွေ့ဆုံဆွေးနွေးပွဲတွေလုပ်နိုင်တာကထိုက်တင်တဲ့အကျိုးတစ်ခုလို့ဆိုနိုင်ပါတယ်။ထူးထူးခြားခြားတိုးတက်မှုနဲ့အကျိုးတရားတွေမရကြသေးတာကတော့မတူကွဲပြားမှုခက်ခဲနိုင်တာတွေရှိနေသေးလို့ဖြစ်ပါလိမ့်မယ်။စိတ်ရှည်ရှည်ထားပြီးတော့နီးလန်းနေကြံစားဆက်လက်ညှိနှိုင်းအပြေချာရမယ်။ဒီမိုကရေစီရဲ့ကျင့်စဉ်တစ်ခုဖြစ်ပါတယ်။ဒီမိုကရေစီကျင့်စဉ်အတိုင်းကျင့်ကြံအားထုတ်ဆောင်ရွက်သွားကြမယ်ဆိုရင်ရှေ့အလားအလာကကောင်းမွန်တဲ့အကျိုးရှိမဲ့အားထုတ်မှုတွေဖြစ်လာမှာပါ။နှစ်ဖက်အပေးယူမျှတာစွာနဲ့တန်တရာကင်းအောင်စေတနာထားပြီးတော့ဆွေးနွေးကြရမယ်ကိစ္စဖြစ်ပါတယ်။အခုဆွေးနွေးမှုတွေဟာလိုအပ်ချက်တွေရှိနေသေးလို့နောက်ထပ်ဆွေးနွေးမှုများပြုလို့ကြောင်းနှစ်ဖက်သဘောတူတောင်းဆိုမှုတွေပြုနေကြတာကလည်းမျောလင်းချက်ရှိနေတဲ့သဘောကိုစောင့်နေပါတယ်။ပန်းနိုင်ကိုမျက်ခြေမပြတ်ပဲဆက်လျှောက်မဲ့သဘောတွေရှိကြတယ်လို့ထင်မြင်မိပါတယ်။အဓိကအဟန့်အတားကိုဖြစ်စေတဲ့2008အခြေခံဥပဒေဖွဲ့စည်းပုံကိုအပြည့်ခက်ရက်စဲရေးနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကအစဉ်ပြေဖြောင်ပြူအောင်ပြင်သစ်တာတွေပြင်ဖို့ကြိုးပမ်းနေပါတယ်။ဆွေးနွေးပွဲစကားဝိုင်းတွေကိုလည်းရှေ့ဆက်ဆောင်ရွက်ဖို့သဘောတူကြိုးပမ်းနေကြတာလည်းရှိနေပါတယ်။ဒီလိုအခြေအနေတွေဖြစ်လာဖို့ရှေ့လာမဲ့ကာလမှာတိုးတက်ဖြစ်ထွန်းမှုတွေနဲ့ရည်မှန်းချက်ပန်းတိုင်ကိုရောက်အောင်ဆောင်ရွက်နိုင်မဲ့အလားအလာရှိပါတယ်လို့ထင်မြင်မိပါအကြောင်းဆွေးနွေးအပ်ပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့ကျွန်တော်တို့မိထီလာမျိုးကဦးစိန်မောင်ရဲ့စာပါကျွန်တော်တို့ဒီမှာ Now ဒီ Facebook ကနေအခုစာရှိတစ်စောင်အခုတက်လာပါတယ်ကျွန်တော်တို့မင်းခန့်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့တက်မလို့ဘက်ကသူတို့ရထားတဲ့အာဏာကိုလက်မလွတ်ချင်လို့သူတို့ရဲ့စိတ်ထဲမှာငြင်းငြင်းရင်းကိုတကယ်မလိုချင်ဘူးဆိုတော့သိကြပါတယ်တဲ့ဒါကြောင့်စစ်ပွဲမရှိရင်သူတို့လုပ်ပိုင်ခွင့်အာဏာညှော့လာမယ်ဒါကိုသိလို့စစ်တပ်ကတနေရာမဟုတ်ရင်တနေရာတိုက်ပွဲဖန်တီးနေမှာပဲတဲ့ငြင်းငြင်းရင်းကိုစစ်တပ်ကမလိုချင်လို့ကုလို့ဖြစ်နေရတာပါတဲ့တကယ်ငြင်းငြင်းရင်းဒီနေ့လှုပ်ဒီနေ့ရနိုင်ပါတယ်တိုင်းသားတွေကဗမာပြည်ကိုတက်သိမ်းဖို့လက်နက်ကန်နေတာမဟုတ်ပါဘူးတဲ့အမျိုးသားပြည်နဲ့ရပိုင်ခွင့်ကိုတန်းတူရရင်လို့လက်နက်ကင်နေတာပါတဲ့အဲ့ဒီခွင့်ရကိုတိုင်းရင်းသားတွေကိုပေးဖို့စေနာရှိတဲ့နေရာမြန်မာပြည်ငင်းချမ်းမှာပါတဲ့ NCA အဖြစ်မဟုတ်ပါဘူးတဲ့စစ်ဘုတ်ချုပ်ရဲ့စေနာသာအဖြစ်ဖြစ်ပါတယ်ဆိုပြီးသူကစာရှေးဥဆောင်ရေးထားပါတယ်နောက်ထပ်ကျွန်တော်တို့ဟိုဒီ email နဲ့ပေးဖို့ထားတဲ့စာဆောင်လည်းရှိနေပါသေးတယ်အမေရိကန်ပြည်အောင်စုကမောင်တဒနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါအောင်ခင်ဗျာ
နှစ်ပေါင်း60ကျော်မျိုးသားရေးတန်းတူရေးတော်လန်ရေးအစရှိတဲ့ကြွေးကြော်စံတွေနဲ့စစ်ခင်းခဲ့ကြတာကြောင့်နှစ်ဖက်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာတည်ဆုံဒဏ်ရာရခဲ့ကြပြီးပါပြီဒါပြင်စစ်ပွဲတွေနဲ့လုံးဝမသက်ဆိုင်တဲ့ပြည်သူထောင်ပေါင်းများစွာလည်းမြေညွန်ပိုင်းတွေကြီးစံမိုးတွေကိုရင်ဆိုင်ရင်ကခဲကြမ်းတမ်းနဲ့တောတောင်ရှုံမြောင်နေကြစစ်ပွဲဒုက္ခသည်တွေဘဝနဲ့ပုန်းရှောင်နေကြပါတယ်စစ်ရှောင်ဒုက္ခသည်တွေထဲမှာမွေးကင်းစကလေးငယ်တွေကိုယ်ဆောင်မိခင်တွေတကြီးရွယ်တွေနာမကျန်းဖြစ်နေသူတွေလမ်းလျှောက်တက်ခါစကလေးငယ်တွေပါဝင်နေပါတယ်မိမိတို့ရဲ့အိုးအိမ်လျာချမ်းမြေတွေအိမ်မွေးတိရစ္ဆာန်တွေပိုင်ဆိုင်မှုတွေဆုံးရှုံးကြအောင်သာမကနှီးမျိုးစုံနဲ့ညီမနှိမ့်ဆက်တက်ဖြတ်မှုဒဏ်တွေကိုပါခံစားနေကြပါတယ်စစ်ပွဲတွေကြောင့်အကြောက်တရားတွေစိတ်ဝေဒနာတွေအကြီးအကျယ်ခံစားနေကြရအောင်သာမကသူတို့ရဲ့မိသားစုဘဝလူမှုဘဝအခြေအနေတစ်ခုလုံးမှာပျက်စီးသွားတဲ့အတွက်
မူလဘဝအခြေအနေမျိုးတွေပြန်လည်ရောက်ရှိနိုင်ဖို့စစ်ကောင်းဆောင်တွေအားလုံးမှာတာဝန်ရှိတယ်လို့ယူဆမိပါတယ်။လေးလာတာအပြစ်ခတ်ရဲဆဲထားတာကြောင့်တနတ်တန်တွေအနှဲငယ်တိတ်ဆိတ်သွားပေမဲ့ပြည်သူတွေရဲ့ဘဝလုံခြုံမှုနဲ့ငြိမ်းချမ်းရေးအတွက်တော့ယုံကြည်မှုကအလန်းကွာဝေးနေစေလို့ယူဆမိပါတယ်။အကောင်းဆုံးကတော့တက်မတော်ခေါင်းဆောင်တွေအနေနဲ့ငြိမ်းချမ်းရေးအတွက်နောက်ထပ်နှစ်လသက်တမ်းတိုးမဲ့အစားလူမျိုးစုလက်နက်ကိုင်ခေါင်းဆောင်တွေယုံကြည်မှုတွေခိုင်မာတော့အောင်နိုင်ငံဝန်ထမ်းပြည်ပြည်အစိုးရအုပ်ချုပ်မှုအောက်ဂုံတိတ်ခါရှိရှိရပ်တည်တက်မှာကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါကတော့ကျွန်တော်အမေရိကန်ပြည်သူ့မောင်တက်သနာရဲ့စာပါ။နောက်ထပ်ကျွန်တော် Facebook မှာချက်တစ်ခုကတော့ Kispa Johnny ဆိုတဲ့အကောင့်ပါရှင်မှာသူကတော့အဓိကစစ်တက်ကသမရအောင်မှာရှိရမယ်စစ်ပွဲရက်ခိုင်းရင်လည်းရက်ပြရမယ်ဒီလိုဆိုရင်တော့ငင်းချင်းရနိုင်ပါတယ်လက်နက်ကိုင်တွေကလည်းနိုင်ငံတော်အစိုးရကိုလေးစားအားကိုးလာပါလိမ့်မယ်ဆိုပြီးမှတ်ချက်ရေးပါတယ်နောက်ထပ်ကျွန်တော်တို့ဒီ Facebook မှာပဲမှတ်ချက်ပေးထားတာတစ်ခုရှိနေပါသေးတယ်ခိုင်မျိုးဆိုတဲ့အကောင့်ပါရှင်မှာသူစာကိုတော့နန်းလောင်မဲ့ဖတ်ပြပေးပါဦးခင်ဗျာ
ပထမဆုံးအပြစ်ရက်ကာလလေးလားဆိုတာစေတနာအမှန်နဲ့လှုပ်ချင်သူတွေအတွက်အထွေအထူးပြောစရာမလိုပဲလုံလောက်မဲ့အချိန်စရာတစ်ခုပဲလို့ထင်ပါတယ်မြန်မာနိုင်ငံပြည်တွင်းစစ်သမိုင်းမှာဗမာစစ်တပ်ရဲ့တပတ်သက်အပြစ်ရဆဲမှုကိုလူအများကတန်တရာရှိခဲ့ကြပါတယ်။အခုနှစ်လထပ်တိုးလိုက်တဲ့နောက်တစ်ကြိမ်ဒုတိယအနေနဲ့ရခိုင်ပြည်မပါဝင်ဘူး။ဒါကစစ်တပ်ကိုလက်ရခေါ်နေသလားပေါ့။ဒါကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိုလှိတ်ခဲတဲလဲဖြစ်မဲ့အကြက်အဲဆိုတာကျွန်တော်တို့ကအဲ့လိုပဲထင်တယ်။တိုင်းနာအလုံးပါဝင်ရေးဆိုတဲ့မူကိုလက်ခံပြီးတော့သွားမယ်ဆိုရင်တော့ကြောသားရင်သားမခွဲခြားပါနဲ့။အင်အားပေါ်မှာလည်းမကြည့်နဲ့။ဒီကောင်တွေကငါတို့တိုက်နိုင်တယ်ဆိုတဲ့အယူဝါဒမျိုးကိုမကျင့်သုံးပါနဲ့ NCA ကိုစေတနာမှန်မှန်နဲ့တာလုပ်ပါနောက်ဆုံးအနေနဲ့အကြံပြုတစ်ခုလောက်ပြောပြရစေယခုရခိုင်ပြည်အနေထားကိုကြည့်ပါနေတိုင်းလိုလိုအကြောက်တရားတွေနဲ့ရှင်သန်နေရတဲ့ရခိုင်လူမျိုးတွေဖြစ်နေပါပြီလက်နက်ကန်အချင်းချင်းတိုက်တာမပြောလိုပါဘူးကိုလိုချင်တာနဲ့သူဖြစ်ချင်တာဆန္ဒတထတဲ့မကြတဲ့အခါမဆိုင်တဲ့ပြည်သူတွေကိုဒုက္ခမပေးကြပါနဲ့ပြည်သူတွေအကြက်အတဲကြလာရင်အုံကြွမှုတွေဖြစ်လာနိုင်ပါတယ်အစကတည်းကမဖွံ့ဖြိုးမတိုးတက်တဲ့ကျွန်တော်တို့ရခိုင်ပြည်ဟာတပူပေါ်နပူဆင့်အဖြစ်မျိုးနဲ့ဒီလိုမျိုးသွားနေရင်တော့နောက်ပဲအစိုးရပဲတက်တဲ့ထူးခြားမှုကဖြစ်လာမှာမဟုတ်ပါဘူ
း။ဟုတ်ကဲ့ဒါကသူကတော့ဒီငင်းငင်းနဲ့ပတ်သက်လို့မျောလင်းချက်ကိုသူ့စာထဲမှာရံပြန်ထပ်ထားတာတွေ့ရပါတယ်။တခုရှိတာကတော့ပေါ့လေကျွန်တော်တို့ဒီပြည်ရည်အဖြစ်အခက်ဒီရစဲရေးတစ်ဖက်သက်ကြီးညာထားတဲ့ကာလမှာပဲဒီအမျိုးသားပြန်လည်တင်းမြဲရေးနဲ့ငင်းငင်းရေးဘူဌာန NRPC နဲ့ဒီ NCA အဖြစ်ရထိုးထားတဲ့အဖွဲ့တွေရောမထိုးရသေးတဲ့ဟိုလန်တန်းလည်းလက်ကန်အဖွဲ့နဲ့ပါတွေ့ရဆုံတာလေးရှိတယ်။နောက်စစ်တပ်ကကိုယ်စားလှယ်အဖွဲ့နဲ့တွေ့ခဲ့တာလည်းရှိပါတယ်။ဒီမြောက်ပိုင်းမှာအမေအဖွဲ့လေးဘွဲ့နဲ့ဒီ NRPC တို့ဒီပြီးခဲ့တဲ့မူဆယ်ဆွေးနွေးပွဲမှာဆိုရင်လည်းသူတို့ဘက်ကဒီ bilateral အဖြစ်ရဆာရုပ်မူချမ်းကိုပေးတာလေးရှိတယ်။နောက်ဒီလာထဲမှာထပ်တွေ့မယ်ဆိုပြီးသဘောတူခဲ့တာမျိုးတွေလည်းရှိပါတယ်။ဆိုတော့ဟိုဒီလိုတွေ့ဆုံမှုတွေဒီလိုနောက်ထပ်ထပ်တွေ့မယ်ဆိုပြီးတော့ဟိုသဘောတူညီမှုရတာတွေရတယ်ဟိုတစုံတရာတိုးတက်မှုလက္ခဏာဖြစ်နေမြင်ရတယ်လည်းရှိပါတယ်ဆိုတော့ဆရာဦးစိတ်သူအောင်မြင့်ဟိုအခုနောက်ထပ်ဒီနှစ်လရက်လိုက်မဲ့ကာလမှာရောကျွန်တော်တို့နောက်ထပ်တွေ့ဆုံတာမျိုးနောက်ထပ်ဒီတဲ့ပေါ်လေငင်းငယ်ကြီးကိုဥတည်နိုင်မဲ့ခြေလမ်းမျိုးတွေကျွန်တော်တို့ဘယ်လောက်များမြင်ရမယ်လားလားရှိလဲ
ဒီဥစ္စာကတော့ရှင်းမီးတွေဒီဥစ္စာကရှင်းမီးကအချိန်များတာတွေဘာလို့ကတော့ဘယ်လောက်တော့အရင်ကြည့်ပါဘာဖြစ်လို့လဲဆိုတော့သူမအေးရခိုင်တပ်ဖွဲ့တို့ဒီတောင်ပလောင်တပ်ဖွဲ့တို့ကိုကန့်တပ်ဖွဲ့တို့နဲ့ပတ်သက်ရင်ကိုအစီလက်မှတ်ဆက်ပြီးတော့ထိုးတာပေါ့နော်အဲ့ဒီတော့ရှစ်ဖွဲ့ရဲ့ပါတော့ပေါ့အဲ့ဒီအချိန်တကယ်ကဆက်ပြီးတော့မှဒါတွေ့လိုက်အဲ့ဒါခဏလေးနားလိုက်တွေ့လိုက်ခဏလေးနားလိုက်လဲအချိန်ကြီးအများကြီးရှိတာလဲဒါပေမဲ့ပြောင်းပြီးတော့ကြည့်လိုက်တဲ့အခါကျရင်လက်တွေ့အကျိုးကြီးကြီးပြည့်ရောက်တာတိတ်မရှိဘူးမရှိတဲ့နဲ့အခုရခိုင်တပ်မှဆိုတိုက်ပွဲတွေကြီးလာတယ်အကြံတဲ့နေရာတွေမှာလည်းကျနော်တို့ကလို့ပေါ့ဟိုသိပြီးတော့အေးသွားတဲ့ဆဲတဲ့သဘောမျိုးတွေမတွေ့ရဘူးအရေးကြီးတာကရှင်းလို့အချိန်ကြီးများဖို့မများဖို့ရှင်းလို့အခွင့်အရေးရဖို့မရဖို့ဆိုတာထက်ကိုဟိုထိရောက်တဲ့တကယ်တကယ်ကိုအဖေးယူလုပ်ကြမယ်တကယ်တကယ်ကိုညီငယ်ရို့လူလားတဲ့ဆဲတဲ့စိတ်ဆန္ဒတွေနဲ့လုပ်တဲ့ရှင်းမှုပွဲတွေရှိလာမှသာလျှင်အခြေတည်မှုတွေလည်းရှိပြီးတော့မှညီငယ်ရို့ပြန်လဲကောင်းတဲ့အလားအလာရမလို့ကျွန်တော်ထင်ပါတယ်
โอเคเจซูวาสอดอกเตอร์ทูยาအမြင်ရောခင်ဗျာအခုကျွန်တော်တို့တက်မတော်ဘက်ကတော့နောက်ထပ်ဒီအပြစ်တစ်ဖက်သက်အပြစ်ခက်ရဆဲကြီးကိုနှစ်လတက်တန်းတိုးလိုက်ပါပြီဆိုတော့ဒီပြီးခဲ့တဲ့လေးလအတွင်းမှာလည်းတွေးကြဆုံရတာရှိရဲဆိုတော့ဒီရှေ့လာမဲ့နှစ်လအတွင်းမှာရောဘာတွေများဒေါက်တာทูยาအနေနဲ့ဟိုမျှော်လင့်နိုင်ကြရရှိရလို့မြင်မိလဲခင်ဗျာ
ဟုတ်ကဲ့ဗျာအခုသူတို့ဒီသစ္စာဆွေးနွေးပွဲလုပ်နေတန်းလန်းကြည့်တာဒါဟိုသူတို့ဒီဆက်ဘုတ်ကိုရှိတယ်ဆိုတော့အဲ့ဒီအခုမေလာမေလာမှာပြန်ပြကြတယ်ဆိုဒီကြားကြည့်ရတယ်။အဲ့ဒီပြည်ဆောင်ပွဲကတော့ဒီအကြီးကြီးပဲဆိုဖြစ်ပါတယ်။အဲ့ဒါကြောင့်မလို့ဒီဟာကျွန်တော်တို့ဒီလာဖတ်တိခိုက်ရဲ့ကျေးဖတ်ကျူးတဲ့ဆိုတာဒါဒီကြည့်လို့အပ်တာပါ။အဲ့ဒီဒီတိခိုက်ရဲ့ကျေးဖတ်တဲ့အဲ့ဒီဒီမြောက်မှာပြည်ဆောင်ကြည့်တာအကောင်းဆုံးပါပဲ။အဲ့ဒါကြောင့်မလို့ဒီဖတ်ကျူးတဲ့နလားဆိုလည်းသိရှိပါတယ်။အဲ့ဒီဒီပြည်ဆောင်ကြည့်ပွဲအောင်ပြီးဘုရားလည်းသူနှစ်ဖက်ကျူးစားကြတာ။
Okay, what to do? Yeah. So, oh, see, I see the army coming at Kushia, you know, the Tamil Baga, pick a yes, say, Uri, Kailo Tabori, Pintane, Namiri, what Tetuana, new body. Now, the Nangalo pick a yes, say, Jinya, and Lutiness will be Taitona Murile, you know, Tani Chania. So, the low season, low lame soyo, Nyanya, it is only a Lanza Pilan and Lassia.
Diga, you know, you know, the way she do on soye. ကိုရှင်ဒီရနေပေါ့နော်တကယ်အပြစ်ခရရဆဲဖို့လိုတယ်နောက်ပြီးတော့မှတကယ်ငင်းရိုက်တဲ့ဆင်းရဲဖို့လိုတယ်အခုလက်ရှိမှာဆိုရင်ဟိုပြဿနာတွေကဘာနောက်ဆုံးပြဿနာတွေကဘာဖြစ်နေလဲဆိုရင်တမ်းတော်ဘက်ကအခြားသောလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပတ်သက်ရင်တပ်ဖွဲ့ကြီးနဲ့သူကတွေ့မယ်ဆိုပြီးတော့မှသူတန်းလန်းထားတာရှိတယ်တပ်ဖွဲ့ကြီးပေါ့နော်အဲ့တော့တခြားအုပ်စုနဲ့အုပ်စုဖွဲ့ ဒီလိုသဘောထားတွေကဟိုငင်းရဲကိုသွားဖို့ခီးလမ်းမှာအခက်အခဲအတားအဆီးဖြစ်ဖြစ်နိုင်တဲ့သဘောထားတွေအသေးစုတ်ကင်ထားတယ်ခေါ်တာပေါ့အဲ့တော့ဟိုစစ်ကူးတွေကတကယ်ပဲရှိကြရလားဥမာဒီခိုင်မှာတကယ်ပဲတိုက်ပွဲတွေရက်ဆဲကျင်လာရက်ဆဲကျင်လေဆိုရင်တမရဘက်ကလည်းဟုတ်ပြီဒီရခိုင်တိုက်ပွဲရက်ဆဲဖို့အတွက်ကိုဆွေးနွေးကြပါလေဒါမျိုးတွေခေါ်ဖို့လိုတယ်လို့မျိုးတစ်ဖက်ကအေးလို့တစ်ဖက်မျိုးတွေကလည်းတစ်ဖက်ချင်းဖြစ်ပါစေအာဒီဒီခိုင်မှာတိုက်ပွဲတွေရက်ဆဲဖို့အတွက်ကိုဆွေးနွေးကြစီမှာသူလည်းလာရမယ်တစ်ဖက်ချင်းလည်းလည်းသူကလာရမယ်ဒီတော့မှသာအပြစ်ခံရက်ဆဲရေးလို့ညီညာရေးလို့ဆိုတာပေါ်လာမှာ
ဟုတ်ကဲ့ဒါမှလည်းစုံမရောက်ကြမှာပ
ါဘယ်ဟာတော့မလုပ်ဘူးဘယ်ဟာတော့လုပ်မယ်ဆိုရင်တော့ဟိုအရှင်မပြေတော့ဘူးလို့ထင်ပါတယ်
ဟုတ်ကဲ့ပင်နိုင်ဆွေးနွေးပေးခဲ့ကြတဲ့ဆရာဦးစီသူအောင်မြင့်ဒေါက်တာတူးကြာကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေမှတ်ချက်တွေရေးသားပေးဖို့တဲ့သူတွေနဲ့သောတာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒရိုက်လီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစနေညဒရိုက်လီလိုက်အစီအစဉ်ကိုမနက်ဖြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတစ်လှည့်ကြေညာပေးပါအောင်ရှင်။
မြောက်ကိုရီးယားနိုင်ငံကတာတိုပစ်ဒုံးကြီးတချို့ကိုကိုရီးယားကျွန်းဆွယ်အရှေ့ဘက်ပင်လယ်ထဲဒီကနေ့ပဲဆန်တာပစ်လုပ်လိုက်တယ်လို့တောင်ကိုရီးယားကပြောပါတယ်။နိုင်ငံရဲ့အရှေ့ပိုင်းဝန်ဆန်မြို့ကနေဒေသဆန်တော်ချိန်မနက်9နာရီကျော်လောက်မှာပစ်လိုက်တာလို့တောင်ကိုရီးယားဖူရဲစီဦးစီးချုပ်ကကြေညာချက်မှာပြောထားပါတယ်။တခြားမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒိုနယ်ထရမ့်တို့အကြားနျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆွေးနွေးပွဲမှာဘာသဘောတူညီချက်မှမရဘဲပြတ်သွားပြီးတဲ့နောက်အခုနောက်ဆုံးမြောက်ကိုရီးယားတို့ရန်စတဲ့ပုံစံမျိုးလှုပ်လိုက်တာလည်းဖြစ်ပါတယ်။စလိုဗေးကီးယားနိုင်ငံပြည်တွင်အတည်ထောက်ကုံတန်ဖိုး GDP ရဲ့နှစ်ရာခိုင်နှုန်းကိုလာမယ့်3နှစ်အတွင်းစီးရီအသုံးစရိတ်ဖြစ်တိုးမြင့်သုံးဆွဲမဲ့ဝန်ကြီးချုပ်ပီတာပယ်လေဂရီနီရဲ့ကြေညာချက်ကိုအမေရိကန်သမ္မတဒိုနယ်ထရမ့်ကကြိုဆိုလိုက်ပါတယ်။အမေရိကန်ထုတ် F-16 စစ်ဘက်သုံးလေယာဉ်တွေကိုလည်းစလိုဗေးနီးယားကဝယ်ယူမှာပါ။နိုင်ငံအပြန်အလှန်အကျိုးဖြစ်တွန်းစေမယ့်ကာကွယ်ရေးပူးပေါင်းဆောင်မှုသဘောတူညီချက် DCA ကိုရရှိလိုက်ကြောင်းသမ္မတအင်ဖြူရောမှာသမ္မတဒိုနယ်ထရမ့်နဲ့ဝန်ကြီးချုပ်တို့တောက်ကြနေကတွေ့ဆုံအပြီးပူရဲထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အစ္စရေးနိုင်ငံတောင်ပိုင်းကိုပါလက်စတိုင်းစစ်သွေးကြွားတွေကဒီကနေ့မှဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခတ်ခဲ့ပြီးတော့အတကူအစ္စရေးဘက်ကလေကြောင်းကနေပြန်ပြီးတော့ပစ်ခတ်တိုက်ခတ်ခဲ့တယ်လို့အစ္စရေးစစ်သက်ကပြောပါတယ်။အစ္စရေးနဲ့မြေထဲကိုဒုံးကျည်50ထဲမှနဲ့ပစ်ခတ်တိုက်ခတ်ခဲ့တယ်လို့အစ္စရေးဘက်ကပြောတာပါ။အစ္စရေးလေကြောင်းရန်ကကွယ်ရေးစနစ်ကအဲ့ဒီဒုံးကျည်ဒါဇင်ပေါင်းများစွာကိုကြားဖြတ်ဟန်တာငါနိုင်ခဲ့တယ်လို့လည်းပြောပါတယ်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာကူးစက်ပြန့်ပွားနေတဲ့အီဘိုလာရောဂါအခြေအနေဆိုးဝါးလာနေပြီးတော့ရောဂါကြောင့်သေဆုံးသူပေါင်း1000ကျော်သွားပြီလို့နိုင်ငံတကာကြက်ချင်နေတဲ့လာကြန်နေအဖွဲ့ IFRC ကပြောပါတယ်
နောက်ဆုံးရသတင်းကြေညာကိုနန်းလောင်ကပြောပြပေးသွားတာပါရှင်ဒီစနေညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအသံဖက်အင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို9:00 နာရီကနေ 17:00 နာရီထိတစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်မနက်ဖြန်မနက်ခင်း 6:00 နာရီကနေ 9:00 နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.